Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဒီဇင်ဘာလ3ရက်စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240နဲ့48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို Facebook Internet စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနေ့ခင်းသတင်းတွေကိုမန်နန္ဒာချန်နဲ့အတူကြီးညာပေးမှာပါပြီးခဲ့တဲ့လရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒေါ်နယ်ထရမ့်နဲ့မဲတိတ်မကွာပဲအနိုင်ရခဲ့တဲ့ပြည်နယ်သုံးခုမှာမဲတွေကိုပြန်ပြီးရေးတက်တာရက်စီဖို့အတွက် Republican Party ကတရားရေးအရအရေးယူဖို့လုပ်နေပါပြီဖိလစ်ပိုင်သမ္မတ Rodrigo Duterte ဟာ American ကအရွေးကောက်ခံသမ္မတ Donald Trump ကိုတောက်တန်းတွေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမန်အင်ဂျင
်ကောင်းပါပြီရှင်ရခိုင်ပြည်မြောက်ပိုင်းပဋိပက္ခနဲ့ပတ်သက်လို့နိုင်ငံတကာကိုဒေါ်အောင်ဆန်းစုကြည်ကဘာကြောင့်ဝေဖန်လိုက်ပါသလဲ
In the Rakhine, it's not just the Muslims who are nervous and worried. The Rakhine are worried too. They are worried about the fact that they are
တရင်းစီစီအပြည့်အစုံတင်ဆက်ဖို့ရှိပါတယ်။တခါရခိုင်ပဋိပက္ခကိုအစိုးရကဘလို့အရေးယူဆောင်ရွက်နေတယ်လဲဆိုတာကိုလည်းကြားမှာပါ။ဒါအပြင်တမိုင်းဝင်ကြောင်းသားသမဂ္ဂအဆောက်အုံကိုမူလနေရာမှာပြန်ပြီးစောက်ဖို့ NLD အစိုးရကစီစဉ်ဆောင်ရွက်နေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္နနာချန်တို့ကပြောပြပါအောင်ရှင
်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာသမ္မတဖြစ်တဲ့ရွေးကောက်ခံရတဲ့ Donald Trump နဲ့မဲတိတ်မကွာပဲအနိုင်ရခဲ့တဲ့ပြည်내သုံးခုမှာမဲတွေကိုပြန်ပြီးရည်တွက်တာတွေရပ်သွားစေဖို့အတွက် Republican Party ကနေတရားရေးရအရေးယူဆောင်ရွက်ဖို့လှုံ့ဆော်နေပြီဖြစ်ပါတယ်။ပြန်ပြီးရည်တွက်ဖို့လုပ်နေတဲ့ပြည်내တွေက Michigan, Wisconsin နဲ့ Pennsylvania ပြည်내တွေဖြစ်ပါတယ်။အခုလိုပြန်လဲရည်တွက်ဖို့အတွက် Green Party ကပန်ချားခဲ့တာဖြစ်ပြီးအခုလိုပြန်လဲရည်တွက်ဖို့လှုံ့ဆော်တာဟာ American ပြည်ထောင်စုရဲ့မဲပေးစနစ်တိကျမှန်ကန်မှုရှိတာသိကြစေဖို့ဖြစ်ပြီး November လရွေးကောက်ပွဲရလကိုပြောင်းလဲဖြစ်ဖို့မဟုတ်ပါဘူးလို့ပြောပါတယ်။မဲရီကိုပြန်ပြီးရေတွက်တာဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲတစုံတရာဖြစ်စေမှာလည်းမဟုတ်ပါဘူးလို့လည်းကြွမ်းကျင်သူတွေကပြောပါတယ်။မီရှိဂန်တရားရုံးချုပ်တရားသူကြီးဘဲလ်ရှူတီကသူဟာအခုလိုမဲပြန်ပြီးရေတွက်နေတာတွေရက်ဆိုင်ဖို့အတွက်နိုင်ငံတော်တရားရုံးကိုတိုင်ကြားခဲ့တယ်လို့တောက်ချန်နေကပြောပါတယ်။အခုလိုမဲပြန်ရေတွက်တာဟာမီရှိဂန်ပြည်နယ်သားအားလုံးရဲ့သမရရွေးကောက်ပွဲမဲအကုန်လုံးကိုအသက်မဝင်ပဲဖြစ်စေမဲ့ချိမ့်ချောက်မှုလို့လည်းပြောပါတယ်။မီရှိဂန်ပြည်နယ်မှာရှေ့တရင်ဖက်တက်မှာစပြီးတော့မဲရီကိုပြန်ပြီးရေးတွက်ဖို့စီစဉ်ထားတာပါ Wisconsin ပြည်နယ်မှာလည်းအရွေးကောက်ခံသမ္မတ Trump ကိုထောက်ခံသူတွေကကြာသပတေးနေ့မှာပဲဗဟိုတရားရုံးချုပ်ကိုတိုင်ကြားခဲ့တာဖြစ်ပါတယ် Pennsylvania ပြည်နယ်မှာလည်းအလားတူမဲရီပြန်ပြီးရေးတွက်မှုတွေရပ်ဆိုင်းစေဖို့အတွက် Trump ရဲ့ရှေ့နေတွေကတရားဆွဲဆိုသွားမှာလည်းဖြစ်ပါတယ်
ဆီးရီးယားနိုင်ငံအလပ်ပိုမျိုးကတိုက်ပွဲတွေရပ်တန့်နိုင်မှုတနမန်ရေးဆွေးနွေးမှုတွေလှနဲ့ချပြီးရပ်ဆိုင်းနေတာကိုကြော်လွှားနိုင်မဲ့နီလန်အမေရိကန်နဲ့ရုရှားတို့ရှာဖွေနေကြတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာပဲပြောကြားလိုက်ပါတယ်။စဉ်းစားချက်တွေကိုတော့ရှေ့သတင်းပတ်ထဲအမေရိကန်နဲ့ရုရှားတနမန်တွေနောက်ဆက်တွဲတွေ့ဆုံဆွေးနွေးရမှာစမ်းသပ်ကြည့်မှာဖြစ်တယ်လို့လည်းဆိုပါတယ်။ချင်းကပုံတစ်တွေမှာဘလို့အကြောင်းအရာတွေပါဝင်တယ်လဲဆိုတာကိုဝန်ကြီးကယ်ရီကမပြောပေမဲ့အရေးကြီးတဲ့အခြေအနေဖြစ်တယ်ဆိုတာကိုတော့အမေရိကန်နဲ့ရုရှားနှစ်ဖက်စလုံးကလက်ခံထားကြပြီးဇန်နဝါရီလ20ရက်နေ့မှာသမ္မတအဖြစ်ဒေါ်နယ်ထရန့်စတင်တာဝန်ယူမဲ့အချိန်ထိစောင့်နေကြမှာတော့မဟုတ်ဘူးလို့လည်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့ရောမမြို့မှာတွေ့ဆုံပြီးပြောကြားသွားခဲ့တာဖြစ်ပါတယ်။ဆေးခေတ်ကာလမှာရံပတ်တွေဖြစ်ခဲ့ကြတဲ့အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြား၅နှစ်ကြာဆီးရီးယားပြည်ရင်းစစ်ရပ်ဆိုင်ရေးကြိုးပမ်းမှုတွေဟာအကြိမ်ကြိမ်ပြတ်ပြားခဲ့တာကြောင့်အသစ်တဖန်ကြိုးပမ်းမှုတွေကနေဘလောက်မျှော်လင့်ချက်ရနိုင်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဗုဒ္ဓဟူးနေ့မှာကျင်းပမယ့်ဂျာမနီနိုင်ငံဟမ်ဘတ်မြို့ကဥရောပလုံခြုံရေးဆိုင်ရာညီလာခံအတွင်းရုရှားနိုင်ငံသားရေးဝန်ကြီးနဲ့တီးတန့်ထပ်မံတွေ့ဆုံပြီးတိုးတက်မှုအခြေအနေတွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုသွားခဲ့ပါတယ်
။ပြင်သစ်သမ္မတဖရန်ဆွာအော်လန်ကသူဟာဒုတိယသမ္မတတက်တန်းအတွက်ဝင်ရောက်ပြီးအရွေးမခံဘူးလို့ဆိုရဟာပြင်သစ်ရွေးကောက်ပွဲရလကိုပြောင်းလဲသွားစေမှာမဟုတ်ပါဘူးလို့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်ကြပါတယ်။ဒါပေမဲ့ဒါဟာဥရောပနဲ့အမေရိကန်ပြည်ထောင်စုနိုင်ငံရေးရက်လက်တွေနဲ့ပတ်သက်ပြီးလူလူကြားရေပန်းဆန့်နေမှုတွေကိုရောင်ပြန်ဟတ်တာလို့လည်းပြောပါတယ်။သမ္မတအော်လန်ဟာတောက်ချန်နေမှာအဘူဒါဘီကိုတွားရောက်နေပြီးတော့သူမတွားခင်နိုင်ရင်အနှဲငယ်အကြံမှာပဲသူဟာဒုတိယသမ္မတတက်တန်းကိုဝင်ပြီးရှင်ပြိုင်မှာမဟုတ်ဘူးလို့ကြေညာခဲ့တာပါ။ Socialist Party ခေါင်းဆောင်တဦးအနေနဲ့အခုလိုဒုတိယကြိမ်ပြန်ပြီးအရွေးမခံဘူးလို့ကြေညာတာဟာပြင်စစ်ရာဇဝင်မှာဒါဟာပ ထမအဆုံးဖြစ်ပါတယ်ဖရန်ဆွာအော်လန်ဟာသူ့ရဲ့ပြည်သူတွေချမ်းမှာလူကြိုက်အနည်းဆုံးသမ္မတဖြစ်နေထင်ရှားနေတာပါ
ကုလသမဂ္ဂရဲ့2018ခုနှစ်အတွက်လူသားချင်းစာနာမှုတုံ့ပြန်ချက်အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်နောက်နှစ်ထဲနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာဘိုကိုဟာရမ်စစ်သွေးကြွအဖွဲ့တွေရဲ့တားကောင်ဖျက်ချရသူတွေကိုအမေရိကန်ဒေါ်လာတန်း1000တန်ဖိုးရှိတဲ့အကူအညီတွေပေးအပ်သွားဖို့ဆန္ဒရှိနေပါတယ်ခုနှစ်နှစ်ကျော်ကာလအတွင်းလူပေါင်း1000ခွဲကျော်ကိုတပ်ဖြတ်ခဲ့ပြီးလူ2000ကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတဲ့စစ်သွေးကြွအဖွဲ့ရဲ့တန်းခံရသူလူ5000နီးပါးစီကိုဒီအကူအညီတွေရောက်ရှိနိုင်မှုလဲမျှော်လင့်ထားပါတယ်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်ပူးတွဲညှိနှိုင်းဆောင်ရွက်ရေးမှူးပီတာလန်ဘတ်ကတော့အာဖရိကတိုင်းမှာအကြီးမားဆုံးအကျက်တဲနဲ့ကြုံနေရတာဖြစ်ပြီးနိုင်ငံတကာအတိုင်းဝိုင်းနဲ့ပုဂ္ဂလိကခန္ဓာတွေရဲ့ပံ့ပိုးကူညီမှုတွေနဲ့အရှေ့မြောက်ပိုင်းဒေသကပြည်သူတွေအတွက်မျှော်လင့်ချက်တွေစတင်ဆောင်ကျဉ်ပေးနိုင်လိမ့်မယ်လို့ယုံကြည်ကြောင်းကိုကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လအနည်းငယ်အတွင်းမှာပဲနိုင်ဂျီးရီးယားတပ်ဖွဲ့တွေဟာဘိုကိုဟာရမ်စစ်သွေးကြွတွေ2015ခုနှစ်ကတည်းကအခြေချနေတဲ့ဒေသတွေကနေတိုက်ထုတ်ခဲ့တာဖြစ်ပြီးတော့ထောင်ပေါင်းချီတဲ့ဒေသခံလူမှုတွေခံစားခဲ့ရတဲ့ဒုက္ခတွေကိုလည်းသိရှိလာခဲ့ကြတာဖြစ်ပါတယ်။လူသားချင်းစာနာမှုတုံ့ပြန်ချက်အစီအစဉ်မှာသုံးစွဲမဲ့ငွေတွေဟာအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်အစားအစာယာယီတဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့တခြားလူမှုဖူလုံရေးပစ္စည်းတွေအတွက်သုံးစွဲသွားမှာဖြစ်ပါတယ်ရှင်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီโกဒူတာတေကအမေရိကန်ကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတောက်တန်းနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။သူတို့ရဲ့ပြောဆိုမှုဟာခဏတာဖြစ်ပေမဲ့တိတ်ကိုအဆင်ပြေခဲ့တယ်လို့ခေါင်းဆောင်နှစ်ဦးစလုံးကသူတို့နိုင်ငံတွေကိုလာလည်ဖို့အတွက်အပြန်အလှန်ဖိတ်ခေါ်ခဲ့ကြတာဖြစ်ပါတယ်။သမ္မတဒူတာတေနဲ့ရင်းနှီးတဲ့လက်ထောက်ဘောင်ဂိုးကထုတ်ပြန်တဲ့ဗီဒီယိုထဲမှာထရမ့်နဲ့စကားပြောနေတဲ့ဖိလစ်ပိုင်ခေါင်းဆောင်ဟာပြုံးရွှင်နေတာတွေ့ရတယ်လို့နိုင်ငံဆက်ဆံရေးခိုင်မာတည်တံ့အောင်နဲ့ပိုးပြီးတွန်းမြှင့်ဖို့လှုံ့ဆော်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ကြတာပါအခုလိုထရမ့်နဲ့9မိနစ်ကြာကြာစကားပြောဆိုမှုတွေမလုပ်ခင်အစောပိုင်းကသမ္မတနန်းတော်ကလည်းကြေညာချက်ထုတ်ပြန်ခဲ့ပြီးသမ္မတဒူတာတေကမစ္စတာထရမ့်ကိုသူ့မွေးထံနေဖြစ်တဲ့ဖိလစ်ပိုင်တောင်ပိုင်းကဒါဗာဝမြို့ကိုလာလည်ဖို့အတွက်လှိုက်လှိုက်လည်လည်းဖိတ်ခေါ်ခဲ့တာဖြစ်ပါတယ်သူတို့နှောင်းအခုလိုစကားပြောဆိုခဲ့ချိန်မှာတေးကျေမှုတွေရှိနေတဲ့ဒူတာတေးရဲ့သူ့နိုင်ငံကမွေးဆေးဝါးတရားမဝင်ရောင်းဝယ်သုံးဆမှုနှိမ့်နှင်းရတဲ့ပတ်သက်ပြီးထဲ့သွင်းပြောမပြောတော့မသိရသေးပါဘူး။သမ္မတဘရက်အိုဘားမားကရောအမေရိကန်နိုင်ငံသားဌာနကပါဒူတာတေးရဲ့နှိမ့်နှင်းမှုမှာမွေးဆေးဝါးရောင်းဝယ်သုံးဆမှုမှာပါဝင်မယ်လို့တမ်းပြရှိသူပေါင်း4000ကျော်လောက်တေးကျေခဲ့တာနဲ့ပတ်သက်ပြီးစိုးရင်စိတ်ပူကြောင်းပြောကြားခဲ့ကြတာပါ။ဂျူလာထဲမှာအာနာရလာတဲ့ဒူတာတေးဟာနှစ်ရှည်လများမဟာမင်းဖြစ်နဲ့ဆက်ဆံလာတဲ့အမေရိကန်နဲ့ရန်လုံမှုတွေရှိလာခဲ့တယ်လို့တရုတ်နဲ့ရုရှားတို့နဲ့ဆက်ဆံရေးကိုလည်းတိုးမြှင့်လာခဲ့တာဖြစ်ပါတယ်။သူဟာတရုတ်သမ္မတရှီကျင်ပင်နဲ့နှစ်ကြိမ်တွေ့ဆုံခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တော့တစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်
။သမ္မတပတ်ကွန်ဟဲကိုရာထူးကနေဖယ်ရှားဖို့အတွက်မဲခွဲဆုံးဖြတ်မှုကိုဒီဇင်ဘာလ9ရက်နေ့ထိရွှေ့ဆိုင်းလိုက်တယ်လို့တောင်ကိုရီးယားလွှတ်တော်ကတောက်ကြနေမှာကြေညာလိုက်ပါတယ်။ဒေါ်လာသန်းပေါင်းများစွာနဲ့ဆက်ဆက်တဲ့မတော်ဩဇာသုံးမှုတွေမှာသမရပတ်ပါဝင်ပတ်သက်ခဲ့တဲ့အတွက်ခိုင်မာပြတ်သားပြီးအဂတိလိုက်စားမှုမရှိတဲ့ခေါင်းဆောင်တဦးဖြစ်တဲ့သူမရဲ့ပုံရိပ်ကိုထိခိုက်ပျက်စီးစေခဲ့ပါတယ်။ဒါပေမဲ့လည်းပြိုင်ဘက်အတိုက်ခံဥပဒေပြုလွတ်တော်မတ်တွေကသူ့ကိုယာရုကနေဖယ်ရှားပစ်ဖို့ကြိုးစားလှုံ့ဆော်နေတာကိုပြန်ပြီးတော့ခြေပတဲ့အနေနဲ့သမရပတ်ခါနိုင်ငံရေးပြည်ရဲ့ကိုတုံးပြီးဒီတစ်ပတ်အစောပိုင်းမှာယာရုကနေနှုတ်ထွက်မယ်လို့ကန့်လန့်မယ်ဆိုရင်လည်းလုပ်လို့ရပါတယ်လက်ရှိတာဝန်ထမ်းဆောင်ဆဲသမ္မတကိုရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့အစိုးရရှင်းနေတွေကအမိတက်ပြောဆိုတာဟာတောင်ကိုရီးယားနိုင်ငံသမိုင်းမှာဒါဟာပထမဦးဆုံးအကြိမ်ဖြစ်ပါတယ်အဓိကကိုရီးယားစီးပွားရေးလုပ်ငန်းကြီးတွေကိုအသင်းအဖွဲ့ကြီးနှစ်ခုနဲ့အတင်းအဓမ္မအလူငွေဒေါ်လာ65သန်းထည့်ခိုင်းခဲ့တဲ့သူမပေါ်ဩဇာလွှမ်းမိုးမှုရှိတဲ့တငယ်ချင်းဖြစ်သူ Choi Soon Sil ရဲ့မတရားကျူးလွန်တဲ့အမှုမှာသမရပကပဝင်ပတ်သက်ခဲ့တယ်လို့အစိုးရရှင်းနေတွေကဆိုပါတယ်။ချွိုင်းစွန်ဆဲဟာအလူငွေတချို့ကိုသူမရဲ့ပုဂ္ဂလိကပိုင်းကုမ္ပဏီတွေနဲ့တငယ်ချင်းတွေအတွက်ကန်ထရိုက်လုပ်ငန်းတွေမှာအသုံးပြုခဲ့တဲ့အမှုတွေနဲ့ပါတရားစွဲခံထားရတာဖြစ်ပါတယ်
။မြန်ကိုရီးယားကနေဖမ်းဆီးခေါ်ဆောင်လာခံရတဲ့ဂျပန်နိုင်ငံသားများအကြီးကဲထွက်ရတဲ့ဝန်ကြီးချုပ်ကာတူနိုဘူကာတိုက ဂျပန်နိုင်ငံရင်ဆိုင်နေရတဲ့မြောက်ကိုရီးယားကသိဆောင်ခုံမှုပြဿနာအတွက်နိုင်ငံတကာကနေဝိုင်းဝန်းပံ့ပိုးပေးကြဖို့ပန်ကြားလိုက်ပါတယ်။မြောက်ကိုရီးယားက1980နှစ်တွေအတွင်းဖမ်းဆီးခေါ်ဆောင်လာခံရသူတွေကိုဖြစ်စေတည်ဆုံသွားခဲ့တဲ့ဆိုရင်သူတို့ရဲ့ကျွမ်းကျင်တဲ့ရုပ်လောင်းတွေကိုဖြစ်စေတကယ်တမ်းပြန်လည်ရရှိဖို့ကိစ္စဟာနိုင်ငံတကာရဲ့ဖိအားပေးမှုတိုးလာမှာဖြစ်မယ်လို့သူယုံကြည်ကြောင်းပြောပါတယ်။ဒီကိစ္စအတွက်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုရဲ့နားလည်မှုလက်ခံမှုရဖို့သူမျှော်လင့်ထားကြောင်းတောက်ကြနေမှာပြောကြားလိုက်တာပါ။မြောက်ကိုရီးယားကသူတို့ဖန်ထားတဲ့ဒူရင်းနဲ့ပတ်သက်ပြီးအချက်လက်တွေအပြည့်အဝထုတ်ပေးဖို့ကိုသူတို့ကိုနေရရင်ပြန်ခွင့်ပြုဖို့အတွက်အမေရိကန်နဲ့ကုလသမဂ္ဂတို့ကမြောက်ကိုရီးယားကိုဖိအားတွေဆက်လက်ပြီးတော့တုံ့ပြန်ပေးဖို့အတွက်ပန်ကြားထားတာဖြစ်ပါတယ
်ဒါကတော့သတင်းစီစဉ်ကိုဒေါက်ခင်မျိုးတက်နဲ့မန္တနာချန်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ရခိုင်ပြည်ထနာအပေါ်မှာဒေါက်ဆန်းစုကြည်ဘာရီပြောခဲ့တယ်လဲဆိုတာကိုကြည့်ကြရအောင်ပါ။ရခိုင်မြောက်ပိုင်းပဋိပက္ခနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းရဲ့အာယုံစူးစိုက်မှုဟာပြည်ထနာကိုပိုးပြီးကြီးထွားစေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါရယ်။အခြေအနေတွေကိုမျက်မြတ်တက်ရှုမြင်ကြဖို့လဲတိုက်တွန်းလိုက်ပါရယ်။ Writers သတင်းတောက်တွေဖြစ်ကြတဲ့အာရာဒါနာအာရာဗင်ဒန်နဲ့ရင်မိုးလီတို့စင်ကာပူနိုင်ငံနဲ့ရခိုင်ပြည်နယ်စစ်တွေမျိုးကနေပေးပို့တဲ့သတင်းလွှာတွေကိုဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင
်။ဟုတ်ပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာစစ်တပ်ရဲ့နှိမ်နှင်းမှုကြောင့်လူပေါင်း80ကျော်သေဆုံးပြီးဘင်္ဂလားဒေ့ရှ်ဘက်ကိုတစ်လောင်းလောက်ထွက်ပြေးခဲ့ရတဲ့ဗုဒ္ဓဘာသာမွတ်စလင်ပဋိပက္ခဖြစ်အောင်နိုင်ငံတကာအစိုင်းအဝိုင်းကဆွပေးသလိုဖြစ်နေတယ်လို့ဒေါက်ဆန်းစုကြည်ကပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူမျိုးရေးအရှုပ်အထွေးကိုနားလည်ကြဖို့လဲမြစ်တာရခိုင်လိုက်ပြီးစစ်တပ်ဟာမွတ်စလင်တောင်းကျမ်းသူတွေရဲ့တိုက်ခိုက်မှုကိုပြန်လည်တိုက်ခိုက်နေရတယ်ဆိုတာမမေ့သင့်ဘူးလို့စင်ကာပူနိုင်ငံမှာ Channel News Asia နဲ့ပြုလုပ်ခဲ့တဲ့မီးမြန်းကမ်းမှာဒေါက်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ
် But it doesn't help if everybody is just concentrating on the negative side of the situation in spite of the fact that there were attacks against police outposts which began on the 9th of October
လူအတိုင်းဝိုင်းတစ်ခုကြားဆက်ဆံရေးကောင်းမွန်အောင်ငြိမ်းချမ်းတည်ငြိမ်အောင်ကူညီမယ်ဆိုရင်ကျမအနေနဲ့အထူးကျေးဇူးတင်နှိမ့်ချမိမှာဖြစ်ပါတယ်ရဲစခန်းတွေကိုဝင်တိုက်ခဲ့တာတွေရှိခဲ့ပေမဲ့အခြေအနေကိုအစိုးရကပဲအလေးထားပြောနေကြမယ်ဆိုရင်တော့အကျိုးရှိလိမ့်မယ်မဟုတ်ပါဘူ
းဒီအနောက်မြောက်ဒေသအကြမ်းဖက်မှုဟာကိုလာသာဒေါအောင်ဆန်းစုကြည်အစိုးရအတွက်အကြီးအမားဆုံးစိန်ခေါ်မှုဖြစ်နေပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဟာမြန်မာပြည်ထက်ကရိုဟင်ဂျာမွတ်စလင်လူနည်းစုကိုကူညီဖို့အတွက်ဘာမှမလုပ်ဘူးဆိုပြီးတော့လည်းနိုင်ငံတကာကဒေါအောင်ဆန်းစုကြည်ကိုဝေဖန်နေကြတာဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့မှာမြန်မာနယ်စပ်စခန်းတွေအတိုက်ခံရလို့ရဲဝန်ထမ်း9ဦးသေဆုံးခဲ့ရပြီးတဲ့နောက်စစ်တပ်ဝင်ရောက်လာပြီးအဲဒီဒေသစီစာနာမှုအထောက်အပံ့ပူပင်းနေတာကိုပိတ်ပင်လိုက်ပါတယ်။ပြည်ပအကဲခတ်တွေကိုလည်းသွာလာခွင့်မပေးဘဲထားခဲ့ပါတယ်။စစ်သားတွေဟာရိုဟင်ဂျာအမျိုးသမီးတွေကိုမဒိန်ကျင်တယ်နေအိမ်တွေကိုမိရှို့တယ်အရသားတွေကိုပစ်သက်တယ်ဆိုတဲ့ဆူဆွဲချက်တွေထွက်လာပါတယ်မြန်မာစစ်ဘက်နဲ့အစိုးရကတော့ဒါကိုလုံးဝငြင်းဆန်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးအေဂျင်စီကဆိုရင်ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတရားတောင်ဖြစ်နိုင်ပွဲရှိတယ်လို့အစီရင်ခံစာထုတ်ပြန်ထားတာဖြစ်ပါတယ်မြန်မာဗုဒ္ဓဘာသာဝင်အများစုကဘင်္ဂလားဒေ့ရှ်ဘက်ကဥပဒေမဲ့ဝင်လာသူတွေဖြစ်တယ်လို့ယူဆထားကြတဲ့ဒီရိုဟင်ဂျာစုသူတွေဟာမြန်မာနိုင်ငံမှာတရားဝင်သတ်မှတ်ထားတဲ့တိုင်းရင်းသားမျိုးနွယ်စု135မျိုးထဲမှာမပါဝင်ပါဘူးအစင်းရဲဆုံးဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာသူတို့ဟာရခိုင်လူမျိုးတွေတက်တော့လူဦးရေအပြင်ပိုများနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်လူမျိုးတွေအတွက်စိုးရိမ်ပွဲဖြစ်နေတယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုပြောတော့ပါတယ်
In the Rakhine, it's not just the Muslims who are nervous and worried. The Rakhine are worried too. They are worried about the fact that they are shrinking as a
Rakhine population. Yekhain bine ma Muslim nu be so yin thail lan ni ja ara ma hou ba au. Yekhain dui le so yin sain ne ni ni ya da ba. Tru lu myo u ye ne pa ja sin ni le kaisa ko yekhain dui so yin ni ya ba de.
Che ni ko thain nai bo nyin set se bo season saung ywet ni le lo le so ba de. Yekhain de da ha su aso ya ta won sa yu ka de ga a thu a le tha saung ji ya de de da phit de lo so pi.ဒီပြဿနာကိုအပြေချဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ကော်မရှင်ကိုဖွဲ့စည်းပေးခဲ့ပါတယ်ကိုဖီအန်နန်ကအဲ့မှာလုံခြုံရေးဆောင်ရွက်နေတာကိုတွေ့ရတယ်ဒါပေမဲ့လုံခြုံရေးကြောင့်စာနာမှုအထောက်အပံ့ကိုအနှောင့်အယှက်မဖြစ်စေသင့်ဘူးလောလောဆယ်မှာတော့ကုညီရေးအဖွဲ့တချို့သွားခွင့်ရနိုင်ပြီဖြစ်ပြီးနောက်ပိုင်းမှာပိုသွားခွင့်ရလာလိမ့်မယ်လို့မျှော်လင့်ကြပြောကြားခဲ့ပါတယ်ခင်ဗျာ
ဒါကတော့ဥကျော်စန္ဒာပြောပြသွားတာပါအခုလိုရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအစိုးရရဲ့ကင်တွယ်ပုံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေက ဝေဖန်နေတဲ့အချိန်မှာပဲတကြော့ပြန်ဖြစ်ပွားခဲ့တဲ့ဒီပဋိပက္ခကိုအစိုးရကစုံစမ်းစစ်ဆေးအရေးယူနေတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကပြောပါတယ်။အပြည့်စုံကိုတော့မန္နနာချန်းကတင်ပြမှာပါရှင်
။ရခိုင်ပြည်နယ်မှာအော်တိုဘာလာဇန်ပိုင်းကတကြော့ပြန်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးမြန်မာအစိုးရကစုံစမ်းစစ်ဆေးအရေးယူမှုတွေကိုဆက်ပြီးလှုံ့ဆော်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီဇင်ဘာလ၁ရက်နေ့အထိနလတာကာလာတွင်းမှာမတင်ကားသူတော်တော်များများကိုဖမ်းဆီးထိန်းသိမ်းစစ်ဆေးနေတယ်လို့တချို့လည်းတရားဥပဒေအရအပြစ်ပေးအရေးယူခဲ့တာတွေရှိတယ်လို့တမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကပြောပါတယ်
။ဟိုဖမ်းဆီးထိန်းသိမ်းပြီးတော့စစ်ဆေးနေတာ928ယောက်ရှိပါတယ
်။ဟုတ်ကဲ့။
ဒါကမှရဲကနေပြီးတော့လူသုံးလုံးနဲ့ညီစစ်ဆေးနေလို့နေတော့ပေါ့။အဲ့ဒါ466ယောက်ရှိတယ်။တရားရုံးကပြည်ပြလို့ပြည်တယ်ချတာ46ယောက်ရှိတယ်။တင်ထုံးကျ69ရရဲလုံးလုံးလုံးကြီးကပြန်ပြီးတော့လုပ်ပေးတာ9ယောက်ရှိတယ်။တရားရုံးအာမခံက10ယောက်ရှိတယ်။တင်ဆုံးတာကအလုံးပေါင်းဒီသူတို့ဒီကလေးစင်းက6ယောက်ရှိပါတယ်။ဟုတ်။အော်ရဲနဲ့ဖန်စီသိမ်းသိမ်းတော့တင်ဆုံးတဲ့အောင်ဖြစ်ပါတယ်။အသေးတက်ရှိမှု90ဆိုတာကကျွန်တော်တို့အဲအတန်းဖက်တိုက်ဆိုင်မှုဖြစ်ပေါ်ပြီးတဲ့နောက်မှာနေသားဆောင်ရဲတပ်ဖွဲ့ရဲတပ်မတော်ရဲအဲလိုမျိုးဝင်တဲ့အချိန်မှာကြည့်တဲ့မှုတွေရှိတယ်သူတို့ကနေပြီးတော့အကြမ်းဖက်တိုက်ခတ်မှုတွေလုပ်တဲ့အချိန်မှာဖြစ်တာရှိတယ်နောက်နေနေရှင်းနေတဲ့အချိန်မှာကျွန်တော်တို့အလောင်းတွေတွေ့တာရှိတယ်အားလုံးပေါင်း90ရှိတယ
်ရခိုင်မြို့နယ်မောင်နှမြို့နယ်တွင်ကကြီးကန်းပြင်ကိုရံကောင်းနဲ့ငခုရနေသားဆောင်စခန်းသုံးခုဟာအော်တိုဘာလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပြီးတဲ့နောက်အာဏာပိုင်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်တာမှာလူနည်းစုဖြစ်တဲ့မွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်။ယာနဲ့ချီတဲ့မွတ်စလင်တွေဟာလည်းဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးခဲ့ကြရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။ဒီအခြေအနေတွေကိုအစိုးရကပွန်းလင်းမြင်သာစွာကင်တွယ်ဖြေရှင်းမှုတွေမရှိဘူးဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝိုင်းဝန်းပစ်တင်နေတဲ့တစ်ချိန်တည်းမှာပဲမွတ်စလင်တွေပေါ်ဖိနှိပ်မှုတွေရှိနေတယ်ဆိုပြီးဒေသရင်းနိုင်ငံတွေဖြစ်တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကမြန်မာတန်ယုံတွေရှေ့မှာကန့်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်ကြဖို့ရှိနေပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကိုရင်ပါဝင်ပြီးမလေးရှားကနိုင်ငံရေးပါတီတွေ၊ဘာသာရေးအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေဥဆောင်ပြီးတော့ရခိုင်ပြည်နယ်အရေးတနင်္ဂနွေနေ့မှာဆန္ဒပြကြမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေအနေနဲ့အထူးဂရုပြုတွာလာနေထိုင်ကြဖို့မြန်မာတန်ယုံကနေမနေ့ကနေဆွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တဲ့အကြောင်းအလုတ္တမအတန်ရရှိဦးဇေယျမင်းကပြောပါရစေ
။ကျွန်တော်တို့ကတော့ဒီအလုတ္တမတွေဟိုကိုယ့်ဘာသာကိုစီစီလုံးလုံးတိတ်တိတ်ဝုန်းဝုန်းနေဖို့ပဲအခုဘယ်ပဲသွားဟိုတွာလျာလာရရဆက်သတိဝရိယနဲ့ပေါ့
မြန်မာဆိုရကတော့လက်တလောပြပွားနေတဲ့ရခိုင်ပြည်နယ်ပဋိပက္ခကိုစုံစမ်းစစ်ဆေးဖို့အတွက်ဒုတမရာဦးမြင့်ဆွေဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုကိုထပ်မံဖွဲ့စည်းပေးခဲ့ပြီးဒီကော်မရှင်အနေနဲ့အောက်တိုဘာ9ရက်နဲ့နိုဝင်ဘာလ17ရက်နဲ့23ရက်နေ့တို့မှာဖြစ်ပွားခဲ့တဲ့ပြဿနာတွေကိုစုံစမ်းစစ်ဆေးပြီးတဲ့နောက် 2019 ဇန်နဝါရီလကုန်မှာအစီရင်ခံတင်ပြရမှာဖြစ်ပါတယ်ဒီမတိုင်ခင်တုန်းကလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်တရက်ကိုဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာပါ။ဒါကြောင့်ရခိုင်ပြည်နယ်တွင်ကဖြစ်ပျက်နေတဲ့အခြေအနေတွေကိုကွင်းစင်းလေ့လာဖို့အတွက်ဒီကနေ့မှာပြည်ပခဖြစ်ပွားရာဒေသတွေကထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေခိုးလုံရစခန်းတွေကိုတွားရောက်ပြီးတော့နှစ်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကပြောပါရယ်။မနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုကော်မရှင်အဖွဲ့ရောက်လာချိန်မှာတော့ဒေသခံတချို့ရဲ့ဆန္ဒပြမှုတွေနဲ့လည်းကြုံတွေ့ခဲ့ရတာဖြစ်ပါတယ်။ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့နှစ်ဖက်လူ့အဖွဲ့အစည်းကြားလက်ရှိဖြစ်ပွားနေတဲ့ပြစ်ပခတွေကြောင့်တဟဇာတာဖြစ်ရေးမှာအခက်အခဲတွေကြုံရပြီးနယ်မြေဒေသဖွံ့ဖြိုးတိုးတက်ရေးမှာလည်းအခက်အခဲကြုံရတယ်လို့ပြောဆိုခဲ့ပါတယ်ရှင်။
မနနာချမ်းပါရှင်စနေနေ့နေ့ခေ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့နောက်ဆုံးခြေအနေတွေကိုရှားဖောင်ကစူးစီးတင်ပြမှာပါရှင
်တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲပဋိပက္ခတွေကြောင့်ဒေသခံပြည်သူတွေဟာအိမ်နီးချင်းတရုတ်နိုင်ငံနဲ့အထိထွက်ပြေးခိုလုံခဲ့ကြရတယ်လို့တိုက်ပွဲကြောင့်နယ်စပ်ကုန်သွယ်ရေးလုပ်ငန်းကိုပါထိခိုက်နေရတာကြောင့်ပရိပခပြဿနာဖြေရှင်းနိုင်ဖို့အတွက်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘက်ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့တို့တွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရဘက်ကကြားဝင်ညှိနှိုင်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။တရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရရဲ့ကြိုးပမ်းမှုမအောင်မြင်ခဲ့ဘူးဆိုတာကိုမြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ TNLA ခေါ်တအောင်းပလောင်အဖွဲ့ရဲ့အထွေထွေအတွင်းရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါဗျာ။
ကျွန်တော်တို့ကိုတရုတ်အစိုးရကပြစ်ခုခွင်းနဲ့ကိုမင်းကြီးကကျွန်တော်တို့ဆီစဉ်ပြီးပါတယ်။ကိုမင်းစစ်တပ်ဟိုတယ်မှာကျွန်တော်တို့ပြစ်ခုဆီစဉ်ပြီးပါတယ်။ ဒါပေမဲ့ကျွန်တော်တို့ပတ်တည်နေမတွေ့ဖြစ်ဘူးအခုအကုန်လုံးကပြန်ကြပြီကျွန်တော်တို့လည်းပြန်ပါပြီဒီကကတော့ကျွန်တော်တို့ဘာမှမဖြစ်ဘူးပတ်စံကဒီမှာလည်းရောက်နေတယ်ခေါ်လဲခေါ်ရတော့ကျွန်တော်ဒီမှာအကုန်ရောက်နေတယ်ဆိုတော့ကျွန်တော်တို့တိနေတွေ့တော့အကုန်လုံးတကယ်ဆွေးနွေးပြအောင်လက်တွေ့တဲ့တပည့်ဆောင်ပြရအောင်ကျွန်တော်ဒီပတ်စံပေါင်းပြီးပြချပါတယ်ဒါကူဒီမြန်မာအစိုးရကိုယ်စားလှယ်တဲ့က NRDC တက်ကတော့ချက်ချင်းနဲ့တွေ့ချင်တယ်အဲ့လိုပုံစံမျိုးတောင်းကျွန်တော်တို့မတွေ့ဖြစ်တာပါ
မြောက်ပိုင်းမဟာမိတ်အဖွဲ့ထဲမှာကချင်လွတ်လပ်ရေးတပ်မတော် KIA တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA နဲ့မြန်မာအမျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တို့ပါဝင်ပြီးဒီလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆက်ရေးစာချုပ် NCA ကိုလက်မှတ်ထိုးထားခြင်းမရှိတဲ့အဖွဲ့တွေဖြစ်ပါတယ်အခုလိုတရုတ်အစိုးရဘက်ကဂျားဝင်ဆောင်ရွက်ပေးမှုမအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့၄ဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်တင်ပြီလို့ထင်မြင်ကြောင်းမနေ့ကပြုလုပ်တဲ့ပြည်သူ့လွှတ်တော်စည်းဝေးပွဲမှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးစိတ်ဝင်းကတင်ပြဆွေးနွေးခဲ့ပါတယ်
။ယခုကဲ့သို့အပြစ်မဲ့ရပ်သားများအားအကြောင်းမဲ့တည်ကြည်ဒဏ်ရစေခြင်းစစ်ဖက်ပြစ်မှာမဟုတ်တဲ့အခြေခံအဆောက်အဦများရင်များဖြစ်စီခြင်းပြည်သူတို့ရဲ့စီးပွားဥစ္စာပျက်စီးစေခြင်းတို့ကြောင့် KIA MNDA TNLA နဲ့ AA ဖွဲ့တို့အကြမ်းဖွဲ့အဖွဲ့များဖြစ်လွတ်တော်မှတတ်မှတ်သင့်မည်ဟုယူဆပါကြောင်းတင်ပြလိုပါတယ်ဒါအပြင် KIA MNDA TNLA နဲ့ AA ဖွဲ့များဟာအကြမ်းဖက်မှုကိုကျူးလွန်တာဖြစ်တဲ့တွေ့ရင်းဖွဲ့များကို NGO များNGO များကလူသားချင်းစာနာထောက်ထားခြင်းခေါင်းစဉ်နဲ့ထောက်ပံ့နေမှုများကိုလည်းရပ်ဆိုင်းစေရန်လွှတ်တော်မှတိုက်တွန်းသင့်သည်ဟုယူဆပါကြောင်းတင်ပြလိုပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရက်သားပြည်သူတွေထိခိုက်နစ်နာရတဲ့အပေါ်စိုးရိမ်မိကြောင်းလွှတ်တော်မှတင်သွင်းတဲ့အရေးကြီးအဆိုကိုဆွေးနွေးနေချိန်မှာဒုတိယဗိုလ်ချုပ်ကြီးစိတ်ဝင်းကအဲ့ဒီလိုတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးဆွေးနွေးမယ်ဆိုရင်တရုတ်နိုင်ငံရဲ့အခမ်းအနားတော့ကိုပါထက်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြန်မာအရေးလက်လာသူတွေကတော့သုံးသပ်ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲပဋိပက္ခတွေဟာဒေသခံအရက်သားပြည်သူတွေကိုပဲထိခိုက်နစ်နာနေရတာကြောင့်ပဋိပက္ခတွေအမြင့်ဆုံးရက်ဆဲနိုင်အောင်ဆောင်ရွက်ပေးဖို့အရက်ဘက်လူမှုအဖွဲ့အစည်းနေရာလောက်ကမြန်မာနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်တက်ဆိုင်တဲ့အဖွဲ့တွေထံကိုပါတောက်ကြနဲ့မှအိပ်ဖွင့်ပေးစာတစ်စောင်ရေးသားပေးပို့ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာစစ်တပ်ကြားနိုဝင်ဘာလ20ရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင်းဒေသခံပြည်သူတွေထောင်နဲ့ချီနေအိမ်စွန့်ခွာထွက်ပြေးခဲ့ကြပြီးတရုတ်နိုင်ငံနဲ့အထိဝင်ရောက်ထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။တိုက်ပွဲတွေကြောင်းမူဆယ်105မိုင်ကုန်သွယ်ရေးစုံပါဝင်နေဆက်ကုန်သွယ်စီးပွားရေးလုပ်ငန်းတွေထိခိုက်ခဲ့ရပါတယ်ရှင်
။ရှားပါပါရှင်။မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်မှာမို့ကျမတို့အစီအစဉ်တွေကိုဆက်လက်နားဆင်ကြပါနော်။မြမသမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံကိုမူလနေရာမှာပြန်ပြီးတည်ဆောက်ဖို့လာမယ့်နှစ်ပညာရေးအသုံးစရိတ်ဘတ်ဂျက်မှာထည့်သွင်းပြီးစီစဉ်ဆောင်ရွက်နေကြောင်း NLD အစိုးရကမနေ့ကလွှတ်တော်မှာပြောကြားလိုက်ပါတယ်။မနေ့တောက်ကြနေ့ကနေပြည်တော်ပြည်သူ့လွှတ်တော်မှာပညာရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြရမှာလက်ရှိပြန်လည်ပြင်ဆင်ထားတဲ့အမျိုးသားပညာရေးဥပဒေရဲ့အားနည်းချက်တချို့ကြောင့်ကျောင်းသားသမဂ္ဂတည်ထောင်ရေးနဲ့ပတ်သက်လို့အဟန့်အတားတွေဖြစ်နေတဲ့အခြေအနေကိုမြောက်ဦးမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကအခုလိုပြောသွားပါတယ်
။အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကို2015ဇွန်25ရက်နေ့မှာပြဋ္ဌာန်းခဲ့ပါတယ်။ပုံမှန်လေးပုံမှန်ခွဲကမှအစင်းမြင့်ပညာကျောင်းများတွင်ဆရာသမဂ္ဂများနှင့်ကျောင်းသားသမဂ္ဂများကိုတက်ဆိုင်ရာတက္ကသိုလ်ပဋိညာစာရန်နှင့်အညီလွတ်လပ်စွာဖွဲ့စည်းတည်ထောင်ခွင့်လှုပ်ရှားခွင့်ရရှိရေးလို့ဖော်ပြပါရှိပါတယ်။အဲဒါကြောင့်တက္ကသိုလ်ကျောင်းသားများသမဂ္ဂကိုတရားဝင်ဖွဲ့စည်းခွင့်ရပြီလို့ရေဘူးရပြောဆိုနိုင်ပါတယ်။ဒါပေမဲ့တက်ဆိုင်ရာတက္ကသိုလ်ရဲ့ပဋိညာစာရန်နှင့်အညီလို့ညွှန်ဆိုထားပါတယ်။တက္ကသိုလ်ပဋိညာစာရန်ဟာအဆုံးဖြတ်ဖြစ်နေပါတယ်။တက္ကသိုလ်ကောင်စီဆိုတာလေအဲ့ဒီပဋိညာစာရန်ရဖွဲ့စည်းရပါမယ်။ဒါကြောင့်တက္ကသိုလ်ပဋိညာစာရန်မရှိသေးတဲ့တက္ကသိုလ်အားလုံးအတွက်ကျောင်းသားသမဂ္ဂတွေဟာပေးကားပြီးမရဖြစ်နေပါလေ
။အခုလိုအမျိုးသားပညာရေးဥပဒေမှာရှိနေတဲ့အားနည်းချက်တွေကြောင့်တက္ကသိုလ်တစ်ခုချင်းစီအတွက်ဗရိညင်နဲ့တက္ကသိုလ်အားလုံးကိုလွှမ်းခြုံနိုင်တဲ့ဗရိညင်ရေးဆွဲမဲ့အချိန်မူပေါင်းတက္ကသိုလ်ကျောင်းသားသမဂ္ဂများအားလုံးဘယ်အချိန်မှတည်ထောင်ပြီးစီမလဲ။နောက်ပြီးသမိုင်းဝင်တက္ကသိုလ်ကျောင်းသားအဆောက်အုံကိုပြန်ပြီးတည်ဆောက်ဖို့ရှိမရှိဦးဦးလှစောကမေးမြန်းခဲ့ပါတယ် ဒါနဲ့ပတ်သက်လို့ဒူးဝင်ကြီးဦးဝင်းမော်ထွန်းကအခုလိုတုံ့ပြန်ဖြေဆိုပါတယ
်ဒီတက္ကသိုလ်အသီးသီးရဲ့ပဒိန်ကြီးစာတန်းပြည့်စုံစွာမဆောင်ရွက်နိုင်သေးတဲ့အချက်ကလည်းစိတ်မြင့်ပညာဥပဒေပေါ်ထွန်းမှုနဲ့ဆက်သွယ်နေပါကြောင်းရိုသေစွာတင်ပြပါတယ်အကယ်၍ပဒိန်ကြီးစာတန်းကိုမူကြမ်းပြုစုပြီးရင်ဆရာများကျောင်းသူကျောင်းသားများတော့ဒေသလိုက်မြို့မိမြို့ဖများညာကျောင်းသားသမဂများဒီအလွှားဆုံးနေပဲဆုံးကိုချပြဆွေးနွေးပြီးမှအတည်ပြုဆောင်ရွက်နိုင်ပြီဖြစ်ပါကြောင်းယူသေးစွာတင်ပြပါတယ်လို့ဖြစ်ပါ၍ဒီအချိန်ကာလနဲ့ဆက်လင်းလို့တော့ဒီတစ်နှစ်တစ်နှစ်တင်ပြမဲ့စာလုပ်ငန်းစဉ်အဆင့်ဆင့် step by step တော့ကျွန်တော်ယူသေးစွာတင်ပြလို့ရပါတယ်ကျွန်တော်ခုနတင်ပြတဲ့ကျောင်းသားသမဂဆောက်လုပ်ခြင်းကတော့အခုလာမဲ့ budget မှာအကျက်ထက်သွင်းရထားပါကြောင်းကျိုးသေးစွာတင်ပြပါလေ
1962ခုနှစ်မှာအာနာသိမ့်ခဲ့တဲ့ဗိုလ်ချုပ်ဟောင်းဦးနေဝင်းရဲ့တော်လှန်ရေးကောင်စီလက်ထက်မှာတမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံကိုဒိုင်းနမိုက်နဲ့ဖြိုခွဲခဲ့တာဖြစ်ပါတယ်အခုလိုနှစ်ပေါင်း50ကျော်ကြာမြင့်ပြီးချိန်ရောက်မှသူတို့ရဲ့အိမ်မက်တွေအကောင့်ထဲပေါ်လာတော့မှဖြစ်တဲ့အတွက်အထူးဝမ်းသာမိကြောင်း1983ခုနှစ်မှိုင်းရပြည့်ကျောင်းသားလှုပ်ရှားမှုမှာနောက်ဆုံးနှစ်စေးတက်ကသူကျောင်းသားတဦးအဖြစ်ပါဝင်ခဲ့ပြီးကျောင်းသားသမဂ္ဂပေါ်ပေါက်ရေးအတွက်နှစ်ပေါင်းများစွာဦးဆောင်လှုပ်ရှားခဲ့သူလည်းဖြစ်ထောင်ထဲမှာနှစ်ပေါင်းများစွာအကျဉ်းကျခံခဲ့ရတဲ့ကျောင်းသားဟောင်းဦးခွန်ဆိုင်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကတသက်စာအိမ်မက်ပေါ့နော်အရန်ဝန်သားတယ်အစိုးရဘက်ကနေပြီးတော့အခုလိုပြောလာတာပေါ့လေဘာကြောင့်လဲဆိုတော့ကျွန်တော်တို့ခေတ်ကကျောင်းသားတွေထောင်ချခဲ့တဲ့အဓိကအခြေခံအကြောင်းရင်းနဲ့မှဒီကျောင်းသားသမဂ္ဂပေါ့နော်တရားဝင်ရတီနိုင်ရေးအဲကျောင်းသားသမဂ္ဂအဆောက်အုံပြန်လည်ပေါ်ပေါ်ရေးရေးဆိုပြီးတော့ဒီတောင်းဆိုခဲ့ကြတာ우အဲ့ဒီဟာကကျွန်တော်တို့တက်မှာမအောင်မြင်ခဲ့ဘူးလေအခုအဲ့လိုကြားတဲ့ခါကျတော့ရင်းအောင်ခုံတော့ပေါ့ဗျာဒီကျောင်းသားသမဂ္ဂအဆောက်အုံဆိုတာတကယ်တမ်းကျတော့လေဟိုဒီမိုကရေစီရပြယုတ်ဒီမိုကရေစီရမဟုတ်ဘူးပါပဲအဲ့လိုကျွန်တော်တို့နားလည်ပါတယ်ခင်ဗျာ
မနေ့ကပြည်သူ့လွှတ်တော်မှာဆွေးနွေးတဲ့ပညာရေးကိစ္စရပ်တွေထဲမှာတက္ကသိုလ်အသီးသီးမှရှိတဲ့ဆရာမတွေရဲ့အရေးအသွေးမြင့်မားစေဖို့အတွက်နိုင်ငံတော်ပညာသင်စုချီးမြှင့်နိုင်ရေးကိုလည်းကြိုတင်ပြင်ဆင်ဆောင်ရွက်နေကြောင်းဒုပညာရေးဝန်ကြီးကပြောကြားခဲ့ပါတယ်ရှင
်။လူနေထူထပ်တဲ့ရန်ကုန်မြို့ကြီးမှာလမ်းမေးဆေးတွေတွေကိုအခုတော့တက်ဆိုင်ရာကနေစီကံတကြနေရာချထားပြပေမဲ့လို့တချို့ဈေးတွေရဲ့မကျေနပ်တန်တွေကြားနေရပါတယ်လူရန်စားမရွေးအားပေးနေကြတဲ့လမ်းဘေးဈေးတွေမကပါဘူးဆိုင်နဲ့ကနားနဲ့ရောက်နေတဲ့သူတွေကလည်းစီကံမဲ့လူသွားလမ်းပလက်ဖောင်းတွေမကဘူးလမ်းမပေါ်မှာတက်ရောက်နေကြလို့ရင်ကျော်ပိတ်ဆို့မှုတွေဖြစ်ပြီးအချိန်တွေအလဟတဖြစ်နေကြပါတယ်တနေ့လုံးမှာတနေ့စားရတဲ့လမ်းဘေးဈေးတွေဘက်ကအကြက်တဲတွေကိုစာနာမိပေမဲ့သူတို့တွေတသွေးမတိန်လိုက်နိုင်ရမယ့်စီကံစားသုံးသူတွေကျန်းမာရေးအတွက်တန့်ရှင်းလက်ဆက်တဲ့အစားအသောက်တွေပြင်ဆင်ချက်ပြုတ်ရောင်းချနိုင်ရေးစတာတွေကိုပညာပေးကြဖို့အတွက်အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဘလို့ကူညီကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေ့လိုက်အစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနေကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်ဒီကနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာတော်တာရှင်တွေရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုလိုရေဒီယိုကနေဓာတ်ရိုက်ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းသောရရှင်နေဓာတ်ရိုက်နားဆင်နိုင်ကြပါရယ်။ကဘာတလွားက VOA သောရရှင်နေအနေနဲ့လည်းကျမတို့ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါရယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပ
ါဒီလိုအမှုတွေအတွက်ဘယ်လိုပုံစံနဲ့ဥပဒေအရအရေးယူရမလဲဆိုတာနောက်ဆုံးကျတော့ဒါလွှတ်တော်ကဆုံးဖြတ်ရမှာပါဒါမှမဟုတ်ဒါလူမှုရေးကိစ္စတစ်ခုလည်းဖြစ်ပါတယ်
ဒါကတော့တက်ငယ်မတိမ်းမှုပပျောက်ရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်သူ့ရဲ့စင်ကာပူခီးစဉ်တွင်ပြောကြားသွားတာကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ပြထားတာကိုသောရရှင်နေနားဆင်ရမှာပါစောင့်မျှော်နားဆင်ကြပါနော်ဒါအပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ဒေါ်လာလာတန်းနဲ့ဒေါခင်မျိုးသက်တို့ကကောက်နှုတ်တင်ပြမှာပါရှင်
Myanmar tells Malaysia not to interfere in international issues. Malaysia အနေနဲ့ပြည်တွင်းရေးကိုဝင်ပြီးမဆွတ်ဖို့အတွက်မြန်မာအစိုးရကပြောဆိုတဲ့အကြောင်းကိုတော့တောက်ချာနဲ့ Bangkok Post Online မှာရေးသားထားပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးလှုပ်ဆောင်နေမှုတွေကိုကန့်ကွက်ဆန္ဒပြရမှာပါဝင်မယ်လို့မလေးရှားခေါင်းဆောင်ကသဘောတူညီခဲ့တဲ့နောက်ပိုင်းအာဆီယံပြည်ညင်စတန်းကိုလေးစားဖို့အတွက်မြန်မာဘက်ကတတိပေးခဲ့တယ်လို့ဖော်ပြထားတာပါ။ဝန်ကြီးချုပ် Najib Razak ကိုယ်တိုင်ပါဝင်ဆန္ဒပြမှာဖြစ်ကြောင်း AFP သတင်းဌာနကပြောပေမဲ့ဘယ်နေရာမှာပြမယ်ဆိုတာတော့မသိရသေးဘူးလို့လည်းဖော်ပြထားပါတယ်။ဒါပေမဲ့ဒီဇင်ဘာလ4ရက်နေ့မှာစူဝေးဆန္ဒပြဖို့ရှိတယ်လို့ဒုဝန်ကြီးချုပ် Zahid Hamidi ရဲ့ပြောကြားချက်ကိုကိုးကားပြီးမလေးမေးလ်အွန်လိုင်းကအင်ကာနီကရေးသားပါတယ်။မြန်မာသမရယုံပြောခွင့်ရဦးစော်ထေကမလေးရှားအနေနဲ့အိန္ဒိယနိုင်ငံတနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားတင်ကြောင်းနဲ့အာဆီယံအဖွဲ့ဝင်ဖြစ်တဲ့မလေးရှားအနေနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ပြီးမဆွတ်ဖို့တားမြစ်ထားတဲ့အာဆီယံပြည်ညင်းစာတန်းကိုလေးစားလိုက်နာတဲ့လို့မြန်မာ Times ကိုပြောကြားချက်ကိုပါကိုးကားဖော်ပြထားပါတယ်။ဒါအပြင်မလေးရှားဝန်ကြီးချုပ်ကိုရိုင်းပါဝင်မယ်ဆိုတာဟာမှန်ကန်မှုရှိမရှိမလေးရှားတမ္မတ်ကိုခေါ်ယူမေးမြန်းမှာဖြစ်တယ်လို့တကယ်ပါဝင်မယ်ဆိုရင်တော့စောင့်ကြည့်သွားမှာဖြစ်ကြောင်းလည်းမြန်မာသမရယုံပြောခွင့်ရကပြောခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုလိုမလေးရှားဝန်ကြီးချုပ်ကိုရိုင်းပါဝင်မယ်ဆိုတဲ့လှုပ်ဆောင်မှုကတော့မလေးရှားလူထုရဲ့ထောက်ခံမှုရဖို့လုပ်တဲ့နိုင်ငံရေးကစားကွက်ဖြစ်ပုံရပြီးမြန်မာနိုင်ငံကိုထိခိုက်စေလိုတဲ့ဆန္ဒတော့ရှိပုံမရကြောင်းဝေဖန်ထားပါတယ်
ဆက်လက်ပြီးဒီဇင်ဘာ3ရက်နေ့ထုတ် Nikkei Asian Review မှာ Will Obama's Myanmar Legacy Survive Under Trump? Obama ရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ထားရခဲ့တဲ့အမွေအနှစ်ဟာTrump လက်ထက်မှာမပပြောက်အောင်ဆက်ထိန်းသွားနိုင်ပါမလားဆိုပြီးဆောင်းပါရှင် Andrew Said ရေးသားထားတာကိုတင်ပြလိုပါတယ် Donald Trump အနေနဲ့အမေရိကန်သမ္မတဖြစ်ရွေးကောက်ခံခဲ့ရပြီးမကြမီမှာပဲဒေါ်အောင်ဆန်းစုကြည်ကချီးကျူးဂုဏ်ပြုခဲ့ပေမဲ့တကယ်တော့သမ္မတ Obama ရဲ့အာရှဦးစားပေး policy ကိုတွန်းအားပေးလှုပ်ဆောင်ခဲ့တဲ့ Hillary Clinton နိုင်ရမယ်ဆိုရင်နိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့ပိုလိုလားမှာတန်တရားရှိစရာမလိုပါဘူးလို့ဆောင်းပါရှင်ကထောက်ပြရေးသားထားပါတယ်။စိတ်ပြောင်းလွယ်လာတဲ့ Trump သမ္မတဖြစ်လာရင်တော့နှစ်နိုင်ငံဆက်ဆံရေးရဲ့အနာဂတ်ဟာဘယ်လိုဖြစ်မလဲဆိုတာကတော့အကဲခတ်ရဖြစ်ပါတယ်။အမေရိကန်ကမြန်မာနိုင်ငံပေါ်ထားရှိတဲ့ရေပူရ policy မှာအခြေခံအားဖြင့်ပြောင်းလဲဖို့မမြင်သလိုလွှတ်တော်မှာ Mitch McConnell နဲ့ John McCain တို့လို Republican ခေါင်းဆောင်တွေရဲ့ထောက်ခံမှုကိုလည်းဒေါ်အောင်ဆန်းစုကြည်ကရထားတာဖြစ်ပါတယ်။ထရမ့်အနေနဲ့ကတော့မြန်မာနိုင်ငံအကြောင်းသိမသိသလိုသူ့အစိုးရတည်အဖွဲ့မှာနိုင်ငံခြားရေးဝန်ကြီးနဲ့အရှိအာရှကြီးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတည်ဖြစ်မဲ့သူတွေဟာလေကလင်တန်နဲ့ကတ်ကမ်ဘယ်တို့လိုမြန်မာအကြောင်းသိရင်းနှီးမဲ့သူတွေဖြစ်ပေါ်ကခရင်လှပါတယ်။ဒါအပြင်သမရသည့်တက်လာတာနဲ့အတူရန်ကုန်ရှိအမေရိကန်သံအမတ်ကြီးလည်းပြောင်းနိုင်တာဖြစ်ပါတယ်။ချိန်နဲ့မှာပဲထရမ့်ဟာမွတ်စလင်တွေပေါ်နဲ့တရားမဝင်ခြေချသူတွေပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာကြောင့်လေရိုဟင်ဂျာတွေပေါ်နေပြည်တော်ရဲ့ခက်တင်းတင်းကင်တွေမှုကိုထရမ့်အစိုးရကထောက်ခံလာဖို့ရှိပြီးအင်ဘူတော်နဲ့ရိုဟင်ဂျာလူအခွင့်ဟာလေအလန်းကွာဝေးစရာရှိတဲ့အကြောင်း ဆောင်းပါရှင်အန်ဒရူးဆက်ကရေးသားထားပါတယ်ရှင
်အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရဲ့တောက်ကြနေညနေခင်းရုပ်သံအစီအစဉ်မှာကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ဒေါ်လာလတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတ္တာနီးတာ c a l l call ကခေါ်တာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကတ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီရဲ့ကနေတီတီကလေးလွတ်တာကိုဆိုတာပါကန်ကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေ။လက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ga ni ti ti kle lut da ko pyo chin idiom a thong ya be lo pyo mle
close call
lo pyo lu ya ba de a ra ga do di kini mne chin pya ke de idiom a thong me phit ba de
selat pi ro a myo thami kan na ko thau le ma ba တငယ်မတိမ့်မှုပပျောက်ရေးနဲ့ပတ်သက်ပြီးဒီပြဿနာကိုညှိလှန့်ပစ်ဖို့အတွက်အားလုံးမှာတာဝန်ရှိကြောင်းဒေါအောင်ဆန်းစုကြည်ကမကြသိမီကစင်ကာပူခီးစင်မှာပြောကြားခဲ့ပါတယ်။တငယ်မတိမ့်မှုကျူးလွန်သူတွေကိုမြန်မာနိုင်ငံမှာဥပဒေအရဘလို့အရေးယူနိုင်ပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါတယ်ရှင
်။အဲ့ဒီကိစ္စဟာကျမတို့ဟာဥပဒေနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ်လူမှုရေးနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ်ဒါတစ်ဖက်ကဥပဒေရေးရဆိုလို့ရှိလို့ရှင်ဒီလိုအမှုတွေအတွက်ဘယ်လိုပုံစံနဲ့ဥပဒေရေးရအရေးယူရမလဲဆိုတာနောက်ဆုံးကျတော့ဒါလွှတ်တော်ကဆုံးဖြတ်ရမှာပါဒါမှမဟုတ်ဒါလူမှုရေးကိစ္စတစ်ခုလည်းဖြစ်ပါတယ်ဘာကြောင့်ဒီလိုတဲ့ငယ်တွေကိုပိန်းကြီးတဲ့ပြုတဲ့မှုတွေအမှုတွေဘာလို့ဒီလောက်များနေတာလဲကျမတို့ရဲ့လူမှုအတိုင်းဝိုင်းမှာဘာအားနည်းချက်တွေရှိလဲဆိုတော့ကျမတို့ပြန်ပြီးကြည့်ဖို့လိုပါတယ်ဒါဟာမိသားစုစနစ်နဲ့ဆိုင်လားကလေးတွေကိုတေးချာမဆောင်ရှောက်တာနဲ့ဆိုင်လားပတ်ဝန်းကျင်ကစိတ်ထားတွေကကြမ်းတမ်းလာတာလားကြမ်းတမ်းလာတာဆိုတော့ဘာကြောင့်လဲဥပမာမူးယစ်ဆွေးဝါးကြောင့်ဖြစ်တာလားဒါမှမဟုတ်ဒီလိုအခုခေတ်မှာဆိုရင်အမြဲပဲကြည့်လို့ရတဲ့အမျိုးမျိုးဗီဒီယိုတွေဘာတွေကြည့်စာအုပ်တွေဘာတွေဖတ်ပြီးတော့စိတ်တွေကမငြိမ်သက်ဖြစ်လို့လားအဲ့ဒါကိုကျမတို့ကအကြောင်းရင်းကိုရှင်းရပါမယ်ပြဿနာတစ်ခုကိုဖြေရှင်းကျင်လို့ရှိလို့ရှိရင်ဘာကြောင့်ဒီပြဿနာပေါ်ထွက်လာတယ်ဆိုတာကိုကျမတို့ရှာမှာဖြစ်ပါတယ်။အဲ့ဒါကိုကျမတို့လူမှုရေးဘက်ကနေပြီးတော့ကျမတို့ဒါကိုလေ့လာပါမယ်။လေ့လာပြီးတော့ဘယ်လိုကျမတို့အဖက်ဖက်ကနေပြီးတော့ခြေလှမ်းတင်လဲဆိုတာကိုဆုံးဖြတ်ပါမယ်။ဥပဒေတွေထုတ်ယုံနဲ့မလုံလောက်ပါဘူး။ဥပဒေကဥပဒေအရာအရေးယူတာတတ်တတ်ပါ။ဒါနဲ့တွေမပြီးပါဘူး။တကယ်ကျမတို့လောက်ရမှာဒီလိုကိစ္စတွေအမြင့်ကိုကျမတို့ကနေပြီးတော့အမြင့်ကနေကိုရလှန်ပလိုက်ရမှာဖြစ်ပါတယ်။ဘာကြောင့်ဒီလိုဖြစ်တာလဲမဖြစ်အောင်ဘယ်လိုလုပ်ရမလဲအားလုံးကလည်းတာဝန်ရှိတယ်ဆိုတာကိုကျမစောစောကပြောသလိုပေါ့။ဘာကိစ္စပဲဖြစ်ဖြစ်နိုင်ငံတကာနိုင်ငံမှာအောင်မြင်အောင်လုပ်လို့ရှင်အားလုံးကတာဝန်ရှိပါတယ်။ပတ်ဝန်းကျင်မှာတာဝန်ရှိပါတယ်။ရပ်ရွာမှာတာဝန်ရှိပါတယ်။မိဘတွေမှာတာဝန်ရှိပါတယ်။ကလေးတွေကမိဘတွေဘယ်ရောက်နေတယ်လဲဒီလိုဖြစ်တဲ့အခါမိဘတွေကအလုပ်လုပ်နေရလို့လားဒါဆိုရင်စီးပွားရေးနဲ့ဆိုင်တယ်ပေါ့။ဒီမိဘနှစ်ယောက်စလုံးအလုတ်လုံးမှစားနိုင်တောက်နိုင်တဲ့အခြေအနေရှိလို့လားဒီတော့မိဘတွေကအလုတ်လုံးနေတဲ့အခါကျရင်သားသမီးတွေကိုဘယ်လိုထားပခဲ့လဲပတ်ဝန်းကျင်ကဝိုင်းပြီးတော့မဆောင်ရှောက်ပေးဘူးလားမိဘတွေရောသူတို့သားသမီးတွေလုံခြုံအောင်လို့အစီအစဉ်တွေမလုပ်နိုင်ဘူးလားဘာကြောင့်မလုပ်နိုင်လဲမလုပ်နိုင်လို့ဆိုလို့ရှိရင်အစိုးရကဘယ်လိုပုံစံနဲ့ဖြည့်ဆည်းပြီးတော့ကူညီပေးရမလဲကလေးများကလေးထိန်းဖို့ကလေးထိန်းဌာနတို့စသဖြင့်ပေါ့နော်ဒီလိုနေရာတွေပို့ပြီးတော့လိုလို့လားပတ်ဝန်းကျင်ကရောဂယူမဆိုင်ဘူးလားဒါအမျိုးမျိုးကျမတို့စဉ်းစားရမှာဖြစ်ပါတယ်အဲ့တော့အဖြေတစ်ခုတည်းမရှိပါဘူးတချို့ကတော့ဘာဖြေစီခြင်းလဲဆိုတော့ဒီလိုရာဇဝတ်မှု ကျူးလွန်တဲ့သူတွေကိုအပြစ်ဒဏ်လေးကြီးကြီးမားမားကြီးပေးရမယ်ပေါ့နော်ဒါပဲပြောနေတယ်ဒါတစ်ခုတည်းနဲ့မလုံလောက်ပါဘူးဒါလည်းလိုအပ်တယ်လို့အပြစ်ဒဏ်ဟာကြီးတဲ့တော့ကြီးဖို့တော့လိုပါတယ်ဒီလူမှုရေးအရာဒီလိုကိစ္စတွေမဖြစ်ပေါ်အောင်ကတော့ကျမတို့အားလုံးကဝိုင်းပြီးတော့အဖြေရှာရမှာဖြစ်ပါတယ်လို့ပြောပြစီကျေးဇူ
းခရကတော့မကြာသေးမီကစင်ကာပူနိုင်ငံရောက်ရှိစဉ်စင်ကာပူရောက်မြန်မာတွေနဲ့တွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတင်ငယ်ပရင်းမှုနဲ့ပတ်သက်လို့မိကွန်းကိုဖြေကြားသွားခဲ့တာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ပြောကြားခဲ့သူတင်ငယ်ပရင်းမှုတွေကိုအေးအေးယူမှုဟာဥပဒေနဲ့ဆိုင်တဲ့ကိစ္စရဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာတိတ်ငယ်မရိမှုကိုရည်ယူတဲ့ဥပဒေပြဋ္ဌာန်းချက်ရှိပါသလားဆိုတာကိုအရင်ဆုံးစမ်းသပ်လိုပါတယ်။ဥမီလွင်ဦးကတော့ AHRC ကိုအာရှလူခွင့်ကော်မရှင်ဖွဲ့ကဥပဒေအကြံပေးဖြစ်ပါတယ်
။ပြည်မှုဆိုင်ဥပဒေပုံမှန်386မှာကတော့မရိမှုနော်အာဓမ္မစီကျင်မှုအနိုင်တဲ့ပြုကျင့်မှုတွေနဲ့ပတ်သက်ပြီးတော့ပြဋ္ဌာန်းထားတဲ့ဥပဒေပြဋ္ဌာန်းချက်တွေရှိပါတယ်။ကျမစံဦးရေပေါ်မှာ386ရာမလေးမှုမြောက်တဲ့ဆိုလို့ရှိရင်ရတော့ကစစ်တဲ့ကျွန်းပြစ်တံဒီပြောက်တဲ့ပြစ်တံပြနိုင်တာပေါ့နော်ဒါပေမဲ့အသက်အရွယ်ပြတ်ထန်းချက်တည်နေတော့အတိအကျကျွန်တော်ကပြတ်ထန်းထားတာမရှိပါဘူး။ဘာကြောင့်အဲ့ဒီလိုမရှိသလဲဆိုတော့ကဒီဥပဒေကပြတ်ထန်းထားတာကအင်္ဂလိပ်ကိုလိုနီလက်ထက်ဆိုတာကပြတ်ထန်းခဲ့တာဖြစ်တယ်။အဲ့တော့အင်္ဂလိပ်ကိုလိုနီလက်ထက်ကပြတ်ထန်းထားတဲ့အခါမှာမြန်မာနိုင်ငံကအိန္ဒိယရဲ့လက်အောက်ကတစ်စိတ်တစ်ပိုင်းဒေသဖြစ်တယ်အဲ့တော့အိန္ဒိယမှာကဟိန္ဒူလူမျိုးရှိတယ်၊မွတ်စလင်လူမျိုးရှိတယ်၊ဂျိန်းလူမျိုးတွေရှိတယ်၊လူမျိုးပေါင်းစုံတွေကြားထဲမှာအာလုံးလောက်ထုံနိုင်တဲ့ဥပဒေတရားကိုရေးဆွဲဖို့အတွက်သူတို့ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်အဲ့ဒီမှာတော့အသက်အရွယ်ဘယ်လောက်ရည်ဆိုတဲ့တိတိကျကျပြဋ္ဌာန်းချက်မပါလာပါဘူး။သို့တော်လည်းပဲဒီကလေးသူငယ်တွေရဲ့အခွင့်အရေးတွေကာကွယ်ပေးဖို့အတွက်နိုင်ငံတကာမှာလိုအပ်လာတဲ့အခါမှာဒီကုလသမဂ္ဂကနေပြီးတော့ကလေးသူငယ်ဥပဒေကိုပြဋ္ဌာန်းလာတယ်။အဲ့ဒီဥပဒေကိုလည်းနိုင်ငံတော်တော်များများကနေပြီးတော့လိုက်နာပြီးတော့အစိုးရပြောကြတယ်ပေါ့နော်။ကလေးစစ်သားတွေမစုဆောင်ရင်ကလေးသူငယ်တွေမနှိမ့်ဆက်စေမနှိမ့်ဆက်ဖို့မချိန်ချောက်ဖို့မမြင်ပါမှုအနိုင်တဲ့မပြုကျင့်ဖို့မတော်မတရားတွေမလုပ်ဖို့ဟန်တားတဲ့ဥစ္စာတွေကိုနိုင်ငံတော်တော်များအနေနဲ့လက်မှတ်ရေးထိုးထားတာရှိပါတယ်။အဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံကလည်းဒီကွန်ဗင်းရှင်းကိုလိုက်နာပါမယ်ဆိုပြီးတော့လက်မှတ်ရည်ထိုးတာရှိပါတယ်။အဲ့တော့လက်မှတ်ရည်ထိုးတာပြီးတဲ့အခါမှာဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းကိုကျွန်တော်တို့တရားစွဲဖွဲ့စည်းပြီးတရားစီရင်ဖွဲ့စည်းပြီးကကိုယ်ကိုယ်ပြပြမဆောင်ရွက်နိုင်မင်းနဲ့ဒီကြီးလေးတဲ့ပြဋ္ဌာန်းပေးရမယ်ကိစ္စရမှာလည်းကြီးလေးတဲ့ပြဋ္ဌာန်းမပေးခုနှစ်နှစ်လောက်ပြဋ္ဌာန်းပေးလိုက်တယ်လူချင်းခြားကကိုယ်နဲ့လွတ်လာတယ်အဲ့ဒီလိုမျိုးအဖြစ်တွေမျိုးကြုံတွေ့ရတာတွေကိုကျွန်တော်တွေ့ရတယ်
။မကြာသေးမီကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက1993ခုကလေးသူငယ်ဥပဒေမှာတငယ်ပရင်းမှုနဲ့ပတ်သက်လို့ပြစ်မှုပြစ်ဒဏ်အတိအကျဖော်ပြထားခြင်းမရှိတာကြောင့်အဲ့ဒီဥပဒေကိုပြည်လဲရေးဆွဲနေပြီးတငယ်ပရင်းပြစ်မှုကျူးလွန်သူတွေကိုအ ਨੇ ဆုံးထောင်ဒဏ်10နှစ်ကနေတသက်တကြွန်းထိချနိုင်စေမယ့်အချက်ကိုထည့်သွင်းထားကကလေးသူငယ်တွေကိုထိရောက်စွာကာကွယ်ဆောက်ရှောက်နိုင်ဖို့ပြည်ထောင်စုရှေ့နေချုပ်ကိုအကြံဉာဏ်တောင်းခံထားကြောင်းနဲ့မကြာမီတွင်ဒီ1993ခုကလေးသူငယ်ဥပဒေကိုပြင်ဆင်တဲ့ဥပဒေသစ်ထွက်ပေါ်လာဖို့ရှိတယ်လို့လည်းသတင်းမီဒီယာကိုပြောကြားခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ပြောကြားခဲ့သလိုတင့်ငယ်မရင်းမှုတွေဟာလူမှုအတိုင်းဝိုင်းအားနည်းချက်ကြောင့်ဖြစ်ပြီးဥပဒေရတာမဟုတ်ဒီပြဿနာကိုဖြေရှင်းဖို့အားလုံးမှာတာဝန်ရှိကအမြင့်ကန်နေလှံပြရမယ်ဆိုတဲ့အချက်နဲ့ပတ်သက်လို့ဦးမင်းလွင်ဦးကိုမေးကြည့်ခဲ့ပါတယ်
။အဓိကကတော့ပြည်သူလူထုရဲ့ပူပေါင်းပေါ်ဝင်မှုအဓိကလိုတာပေါ့နော်။တင့်ငယ်မတိန်ပြုချင်းခံရတယ်အာရမပြုချင်းခံရတယ်အနိုင်ထက်ပြုချင်းခံရတယ်ဆိုလို့ရှိရင်ပြုချင်းခံရတဲ့မိသားစုတွေအနေနဲ့ကအနည်းဆက်ဆုံးတက်ဆိုင်ရာရဲစခန်းမှာအမှုဖွင့်တိုင်ကြားဖို့လိုပါတယ်။အဲ့ဒီလိုတိုင်ကြားတာနဲ့တပြိုင်တည်းထဲမှာပဲကျွန်တော်တို့ဒီလူမှုဝန်ထမ်းဝင်ကြီးဌာနကိုလည်းအတိအပြီးကြောင်းကြားဖို့လိုပါတယ်ကျွန်တော်တို့အတွေ့အကြုံရဆိုလို့ရှိရင်ရွေမြောက်ပြည်တဲ့ကလေးတယောက်ကအာသမလည်းခိုင်းစီခြင်းခံရတယ်အချိန်ချင်းလည်းမတရားပြုကျင့်ခြင်းခံရတယ်ဒီအမှုတွေကိုရဲစခန်းကိုတိုင်ကြားတဲ့အခါမှာရဲကအမှုမဖွင့်ပေးတာလည်းရှိတယ်ဘာကြောင့်လဲဆိုတော့ဒီမိဘကိုယ်တိုင်ကလည်းကြောက်ရွံ့နေတာတွေလည်းပါတယ်ရွေမြောက်ပြည်တဲ့သူကိုယ်တိုင်ကအမှုလာဖွင့်တဲ့အခါမှာ တရားဥပဒေတမဆဲဘောင်နဲ့မညီတဲ့အတွက်အမှုမဖွင့်ပြီးနိုင်တဲ့ကိစ္စတွေလည်းဖြစ်တာလေးရှိတယ်။နောက်ပြီးတော့တခါရှိနေရှိရမငှားနိုင်တဲ့ကိစ္စတွေလည်းဖြစ်တဲ့အခါကျတော့ဒါတွေကိုအားလုံးကုစားပြီးနိုင်မှုကတော့အစိုးရရဲ့အဖွဲ့အစည်းကဏ္ဍတစ်ခုကနေပြီးတော့ဖြည်းဖြည်းရောက်တည်ထောင်ပြီးတော့မှဆောင်ရွက်ပြီးမှကလေးသူငယ်တွေရဲ့အနာဂတ်လှပအောင်ဖန်တီးပေးနိုင်မယ်လို့ကျွန်တော်အားလုံးမြင်ပါတယ်
ကလေးသူငယ်များအပေါ်မှာလိင်ပိုင်းဆိုင်ရာကျူးလွန်စော်ကားမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှတော့ကလေးသူငယ်တွေပေါ်လိင်ပိုင်းဆိုင်ရာပြစ်မှုကျူးလွန်သူတွေအနေနဲ့ဗဟိုအစိုးရကချမှတ်ထားတဲ့ Megan's Law ဆိုတာလည်းရှိပါတယ်။ New Jersey ပြည်နယ်မှာ9နှစ်အရွယ် Megan Kanker ဆိုသူဟာအရင်ကကလေးငယ်တွေပေါ်လိင်ပိုင်းဆိုင်ရာပြစ်မှုနှစ်ကြိမ်ကျူးလွန်ခဲ့သူတူကသူတို့ရက်ွက်မှာလာရောက်နေထိုင်ရာကနေ Megan ကိုအတ္တမပြုကျင့်တပ်ဖြတ်မှုကြောင့်သူမိဘတွေရဲ့ကြိုးပမ်းမှုနဲ့ဒီ Megan's Law ဆိုတဲ့ဥပဒေကို1994ခုနှစ်ကဗဟိုအစိုးရကပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေရတက်ဆိုင်ရာပြည်နယ်တွေမှာဥပဒေထိန်းသိမ်းရေးအရာရှိတွေကအဲ့ဒီပြစ်မှုကျူးလွန်ခဲ့သူထောင်ကလွတ်လာခဲ့ရင်အဲ့ဒီလူရဲ့အမည်ဓာတ်ပုံပြစ်မှုကျူးလွန်တဲ့ရဲ့ကျူးလွန်တဲ့ပြစ်မှုနဲ့ပတ်သက်လို့လူမှုအများအလွယ်တကူလက်လှမ်းမိတဲ့ website တွေသတင်းစာတွေလက်ကမ်းစာဆောင်တွေမှာဖြန့်ဝေပိုင်ခွင့်ရှိပြီးလူဖွဲ့စည်းရှိကလေးသူငယ်တွေရဲ့ဘေးအန္တရာယ်ကိုထိရောက်စွာအကာအကွယ်ပေးထားတဲ့အယူဆောင်ရွက်မှုဟာလေမြန်မာနိုင်ငံမှာတိတ်ငယ်မရိမှုတွေပပျောက်ရွေးတဲ့ကြိုးပမ်းမှုမှာအတုယူစရာနမူနာကောင်းတစ်ခုဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကန္တာကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင်
ဒီတစ်ပတ်တော့ artificial intelligence နည်းပညာဖြစ်တဲ့လူတွေတီထွင်တဲ့အသိဉာဏ်အသက်မဲ့တဲ့အဇီဝအသိဉာဏ်အကြောင်းကိုသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကိုမေးမြန်းပြီးတင်ပြပေးပါပ
ါဒီလူသားတွေရဲ့လူမှုရေးစီးပွားရေးနိုင်ငံရေးသိပ္ပံပညာစေလောကတိုးတက်မှုဟာသတ္တဝါတွေထဲမှာအသိဉာဏ်အမြင့်ဆုံးဖြစ်တဲ့လူသားတွေကတက်ရှိဇီဝဖြစ်တဲ့အတွက်ဇီဝကိုအခြေခံတဲ့အတိဉဏ်အဖြစ်သတ်မှတ်တာဖြစ်ပါတယ်ဇီဝမဟုတ်ဘဲနဲ့အသက်မရှိဘဲနဲ့ဒီလူသားတွေရဲ့အတိဉဏ်လောက်ရအောင်ကိုကြိုးစားနေတဲ့ဤပညာကိုတော့အဇီဝအတိဉဏ် artificial intelligence ကိုခေါ်လို့ရမယ်လို့ထင်ပါတယ်အဲ artificial ဆိုတာဓာတ်ရဲ့ဘာသာပြန်ရင်တော့တဘာဝမဟုတ်တာပေါ့နော် intelligence ကတော့အတိဉဏ်ပေါ့ဇီဝရှင်သန်မှုမရှိတဲ့စက္ကရိယာကွန်ပျူတာတို့နဲ့တီထွင်ထားတဲ့အတိဉဏ်ကိုအဇီဝအတိဉဏ်လို့သတ်မှတ်တာပါ
အစီအဝအတိညာသုံးဤပညာကိုဖန်တီးရမှာပညာရက်အတော်များများကိုအခြေခံပြီးသူတေသနာတွေကိုလှုပ်ရတာပါဘယ်လိုပညာရက်တွေပေါ်မှာအခြေခံတာပါလဲ
သိပ္ပံဘာသာရက်တစ်ခုတည်းနဲ့မရနိုင်ဘူးကွန်ပျူတာဤပညာသင်္ချာဤပညာစက်ရုပ်ပညာနောက် engineering နဲ့တင် artificial intelligence robot တွေကိုစောက်လို့မရဘူးဒါအပြင်ဘာတွေလို့ဒီလဲဒီစိတ်ပညာဒီဘာသာစကားပေါ့နော် linguistic now ဒါတနိကဗေဒ philosophy ဘာသာပြေပုံခေါ်ပုံကလူတွေဘလို့တွေးတယ်လေလူတွေတွေးတဲ့အတိုင်းစက်တီကိုတွေးခိုင်းလို့ရမလား now လူတွေရဲ့စိတ်ထဲမှာဘလို့ရှိလဲဒီအဆုံးဖြတ်ချက်ကိုပေးတာလဲဆိုတဲ့ဟာကိုစက်တီကိုတင်ပေးလို့ရမလားဆိုတဲ့ဟာအစီဝါအတိညာဖန်တီးယူတာပဲနောက်ပြီးတော့ neuroscience လို့ခေါ်တဲ့ဦးနောက်ကိုဖွဲ့စည်းထားတဲ့ neutron cells တွေရဲ့ပညာနဲ့အစီဝါစိတ်ပညာဆိုတဲ့ဤပညာတွဲဖက်ပါဝင်ပါတယ
်အသက်မဲ့အစီဝါအတိညာဟာသက်ရှိရရဲ့အတိညာနဲ့ဘာကွာပါသလဲ
ကျွန်တော်တို့ဇီဝလောကထဲမှာအတိညာအကောင်ဆုံးအထက်အမြတ်ဆုံးကတော့လူလူရဲ့အောက်ဒုတိယအတိညာအကောင်ဆုံးလို့သတ်မှတ်ထားရတော့ချင်ပန်ဂျီပေါ့နော်ချင်ပန်ဂျီနဲ့လူကြားမှာတကယ်တမ်းကြည့်လိုက်လို့ရှိရင်သူ့ရဲ့ DNA genetically က99ရာခိုင်နှုန်းကအတူတူပဲဘာပဲကွာသွားလဲဆိုတော့စဉ်းစားတွေးခေါ်ညွှန်မြင်တာဘာသာစကားကိုကောင်းကောင်းပြောနိုင်တာတီထွင်နိုင်တာအဲ့ဘာ creativity ရှိတာပေါ့မရှိရှိတဲ့ပစ္စည်းလေးနဲ့ငါရအောင်မလုပ်မလဲဆိုတဲ့ဟာအဲ့ဒီအသိဉာဏ်လေးကချင်ပန်ဂျီနဲ့လူကြားမှာဘလောက်ကွာသွားတယ်လဲဆိုတာသိနိုင်မှာနော
်အစီဝတ်တက်မဲ့အသိဉာဏ်နဲ့တီထွင်ထားတဲ့ဆက်တွေကိုလက်ရှိမှာဘယ်နေရာတွေမှာသုံးနေပါသလဲ
ဒီနိုင်ငံမှာဆိုလို့ရှိရင်ကားတွေကိုကားသမားမပါဘဲနဲ့ကိုလိုချင်တဲ့နေရာကိုမောင်းလို့ရပြီဒါလေရင်အသေးလေးတွေ helicopter လေးတွေပေါ့နော် drone လို့ခေါ်တယ်မောင်းသူမဲ့လေရင်လေးအလူလျောက်ထိန်းတာဒါ artificial intelligence နောက်ပြီးတော့စေပညာမှာဆိုလို့ရှိရင်ကြောက်ကအစားထိုးမယ်ဆိုလို့ရှိရင်ကြောက်ကအစားထိုးဖို့ လိုတဲ့လူရဲ့ဇီဝတင်ကေတာသွေးအမျိုးအစားတူတူလားမတူဘူးလားရှင်စီတူလားမတူလားအဲ့ဒါတွေပေါ်မူတည်ပြီးတော့အကုန်လုံးက match ဖြစ်မှာတစ်ခုနဲ့တစ်ခုတိုက်နေမှာကြောက်ကတ်ကိုအစားထိုးလို့ရတယ်နော်အဲ့တော့ဘယ်ဟာတူတယ်လဲဘယ်ဟာမတူလဲဆိုတာကိုရဲ့အကြာကြီးစောင့်ပြီးတော့လုပ်လို့မရဘူး။နိုင်ရီပိုင်းအတွက်မှလုပ်ရတဲ့အတွက်ဒီကုနာ artificial intelligence ဒီပညာနဲ့ဒီကွန်ပျူတာဒီပညာနဲ့ချက်ချင်းရွေးပေးလို့ရနိုင်ပါတယ်။နောက်တစ်ခုကဆေးပညာမှာဆေးအမျိုးအစားအသစ်တွေပေါ်တဲ့အခါကြလို့ရှိရင် artificial intelligence ကိုတုံးနေပါတယ်။နာမကျန်ပဲ့ကြီးရွေးဦးတွေအတွက်ဒေတူဝါလိုအပ်တဲ့စီးသွားတာရေးချိုးတာအစားအကူအညီလုပ်ဖို့ NAS robot တွေအခုဆိုလို့ရှိရင်စတုံးလို့ရပါပြီအခုဆိုကားတွေတစ်နှစ်ကိုထောင်ထဲချီထုတ်တဲ့အတွက်ဂဟေစော်ပေးတာစက်တွေကိုဆင်ပေးတာအင်ဂျင်တွေကိုတင်ပေးတာအစား robot စက်ရုပ်တွေနဲ့လုပ်တဲ့ဤပညာလုပ်ထားတာပါနောက်တစ်ခုကဘာသာပြန်တာပေါ့နော်ဥပမာ iPhone ပေါ်မှာအင်္ဂလိပ်လိုရေးထားတဲ့ဟာကိုနှိပ်လိုက်တာနဲ့ဗမာလိုဘာသာချက်ချင်းပြန်လို့ရတဲ့ဟာဒီ artificial intelligence ကိုတုံးထားတာပါဥပမာအဖြစ် Google Now ဆိုလို့ရှိရင် cellular phone လေးနဲ့လမ်းနာမည်ကရုရှားလိုရေးထားတယ်ဒါပေမဲ့အဲ့ဒီတယ်လီဖုန်းလေးနဲ့ဓာတ်ပုံရိုက်ဖို့ကင်မရာလေးကို iPhone လေးကိုချိန်လိုက်တာနဲ့သူကပါလဲဆိုလို့ရှိရင်ရုရှားဘာသာအစအင်္ဂလိပ်ဘာသာစကားကိုတန်ပြောင်းသွားတဲ့ပုံရိပ်ကလေးကနော်အဲ့ဆိုငါဘယ်လမ်းရောက်နေပြီလဲဆိုတည်တယ်နောက်မြို့ကြီးတွေမှာကိုကကားရက်ခဲ့တယ်အချိန်3-4နာရီလောက်နေတဲ့အခါကျတော့ကားဘေးရက်ခဲ့မှာမတိလို့ရှိရင်အဲ့ Google Now ကိုနှိပ်လိုက်လို့ရှိရင်မိကဘယ်မှာရက်ထားတယ်ဘယ်လိုသွားလို့ရတယ်ကိုရက်ခဲ့တဲ့ကားနေရာကိုရောက်အောင်သွားလို့ရတယ်အဒါ artificial intelligence ရယ်လေတူကတုံးတဲ့အခါမှာတိတ်အတုံးဝင်တဲ့အကောင်းဆုံးဥပမာတွေပေါ့နော
်အခုလိုလူသားတွေရဲ့အနေစဉ်ဘဝတည်းအတုံးတက်လာတဲ့အစီအဝါအသိဉာဏ်ရှိတဲ့ဆက်တွေကိုတုံးနိုင်ပြီဖြစ်တယ်လို့ဂူရယ်ပို့ပြီးအဆင်ပြေအောင်လုပ်ပေးနိုင်ဖို့လဲဆက်ပြီးစူးစမ်းနေတာပ
ါကိုအေးကိုအလုတ်ခန်းနဲ့ဝင်လာတာနဲ့ကိုဝင်လာတဲ့အခါကျတော့မှကိုနေခြင်းနဲ့အပူချိန်ကိုသူကချက်ချင်းပြောင်းတည်နိုင်တယ်နောက်အတန်လုံးဝပျောက်သွားတဲ့စကားမပြောနိုင်တဲ့မူလအတန်ပြန်မရတဲ့လူကိုသူငယ်ဆုံးကအရင်လွန်ခဲ့တဲ့10နှစ်15နှစ်ကရိုက်ခဲ့တဲ့ဗီဒီယိုတွေကအတန်အတိုင်းဒီမူလအတန်အတိုင်းပြန်ထွက်အောင်လုပ်တာပါနောက်10နှစ်လောက်နေလို့ရှိရင်ကျွန်တော်တို့ကြည့်နေတဲ့ YouTube ဆိုလို့ရှိရင်အင်္ဂလိပ်လိုပြောနေတဲ့ဇာတ်လမ်းကိုဗမာလိုတောက်လျှောက်သူ့ဟာသူဘာသာပြန်သွားလိမ့်မယ်ဟိုရုပ်ရှင်မင်းသားရောမင်းသမီးရောပြောနေတဲ့အတန်တွေကအစအကုန်လုံးဗမာလိုခါတဲ့တန်းပြီးဘာသာပြန်သွားမယ်ဟာဟုအခုသူတို့စလုံနေကြပါပြီလုံလဲလုံလို့ရပါပြီ
ကျေစဲကူညီရေးရှာဖွေရေးနဲ့စူးစမ်းရေးလုပ်ငန်းတွေမှာလည်းဒီနည်းပညာဟာတိတ်ကိုအရေးပါတာပါ။အ
ိမ်ကြီးတစ်ခုလုံးမီးလောင်နေပါတယ်ဆိုပါသူတယောက်ကြံကြဲလားမကြံကြဲလဲဆိုတာမီးသာတမဒီလောက်အချိန်အဟုန်နဲ့တောက်နေတဲ့မီးတွေဝင်ပြီးတော့ရှာလို့မလွယ်တော့အဲ့တော့အတိညာရှိတဲ့ဆက်ရုပ်ကလေးကိုထည့်လိုက်ရတာပေါ့နော်ဆက်ရုပ်ကလေးကဒီအသက်ရှူနေတဲ့လူဘယ်နှမှာရှိတယ်ဘယ်သူလဲဘာပုံလဲဆိုတာချက်ချင်းရိုက်ပြီးတော့တခါတယ်ဒီမှာရှိတဲ့လူတွေချက်ချင်းအသက်ကိုကဲနာလုပ်လို့ရပါတယ်နောက်တစ်ခုက twin track mine နေပေါ့နော်ဘယ်နေရာမှာဘယ်တတ်တူတွေရှိလဲစမ်းဖို့အတွက်ကိုဒီ mine ကြီးတစ်ခုလုံးကိုလူတွေရှင်းဖို့မလိုဘဲနဲ့စက်ရုပ်ကနေပြီးတော့ artificial intelligence နဲ့သူ့ကိုလွတ်လိုက်လို့ရှိရင်သူကိုယ်တိုင်သွားတူးဖော်ပြီးတဲ့အခါကျတော့ဘာတတ်တူရှိတယ်ဘလို့အမျိုးအစားရှိတယ်တတ်တူကကြီးနေဘလောက်ပါတယ်တန်ဘလောက်ပါတယ်ဆိုတော့ချက်ချင်းအပေါ်ကိုပြန်ပို့လို့ရတဲ့ဤပညာပေါ်လာပါပြီကျွန်တော်တို့ NASA မှာအင်ဂါဂျူရဲ့သိပ္ပံအချက်အလက်တွေကိုဒီကနေ90000လောက်လောက်သွားရတယ်မိုင်းတန်းပေါင်းများစွာဝေးတဲ့နေရာမှာရှိတဲ့သိပ္ပံအချက်အလက်တွေကိုစက်ရုပ်ကားကလေးတွေပို့ပြီးအဲ့ဒီကနေအင်ဂါဂျူရဲ့သိပ္ပံအချက်အလက်တွေပို့နေတာဒါ artificial intelligence ဤပညာတစ်ခုပ
ါဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
စနေနေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်9နာရီထိထုတ်လွှင့်နေတာမို့ဆက်လက်နားဆင်ကြပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။တော်တာရှင်များခင်ဗျာ။ Honor Killings လို့ခေါ်တဲ့ဂုံးအတရေဆဲတဲ့ဆိုပြီးတော့ပြုတ်လို့တဲ့တပ်ဖြတ်မှုတွေကိုတင်းကျပ်ဖို့အတွက်များမကြာခင်ကပဲပါကစ္စတန်နိုင်ငံဥပဒေပြုလွှတ်တော်ကတညီတညွတ်ထဲမဲပေးပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်။ဒီလိုရိုင်းစိုင်းတဲ့အလေးထားကိုအဆုံးသတ်သွားစေဖို့ကြိုးပမ်းတဲ့ပါကစ္စတန်နိုင်ငံရဲ့အားထုတ်မှုကိုအမေရိကန်ပြည်ထောင်စုကချီးကျူးလိုက်ပါတယ်။အရင်ကမိသားစုဂုံတိုက်ခါကိုကြာဆင်းစေတဲ့ဆိုပြီးတော့တပ်ဖြတ်တဲ့အမှုကျူးလွန်သူတွေအပေါ်ခွင့်ပြုနေတဲ့ဖြစ်ရပ်ကိုအခုအစ်စ်ပြတ်ထန်းလိုက်တဲ့ဥပဒေကတားမြစ်လိုက်တာဖြစ်ပါတယ်။တက်တာရရစီတာကတော့အဲ့ဒီလိုမျိုးတပ်ဖြတ်မှုကျူးလွန်သူတွေကိုတည်တံ့အပြစ်မပေးဘဲတတတကျွန်းထောင်နံရှော့ပော့ခန်းစား권ပြုတ်လိုက်တာပဲဖြစ်ပါတယ်။ဂုံအတရေဆဲတဲ့ဆိုပြီးတော့ပြုတ်လုံနေတဲ့တက်ဖြတ်မှုကိစ္စဟာ ကာလကြာရှည်စွာကလေးကပါကစ္စတန်နိုင်ငံမှာအလွန်လေးနက်တဲ့ပြဿနာတစ်အဖြစ်ရှိနေခဲ့တာပါမကြာခင်နှစ်တွေအတွင်းမှာတော့ဒီဒလိထုံးစံပေါ်မကြေမနက်မှုတွေလူလူကြားမှာတိုးများလာခဲ့ပါတယ်ပြီးခဲ့တဲ့နှစ်တွင်းအမျိုးသမီးတထောင်ကျော်ဟာဂုံအတရေဆယ်တဲဆိုပြီးတော့ပြုလုပ်တဲ့တပ်ဖြတ်မှုတွေကြောင့်အသက်ဆုံးရှုံးခဲ့ကြရတယ်လို့သူတေသနာပြုလုပ်ထားတဲ့အချက်တွေကပြသနေပါတယ်အသက်ခံရသူတွေဟာသူတို့ရဲ့ဆန္ဒနဲ့သူတို့အိမ်တောင်ပဲရွေးချယ်ကြသူတွေရုပ်စွာအဆုံးအမျိုးသားတယောက်နဲ့ချင်းတွေ့တာအတူရှင်တွဲပြီးတော့ထိုင်နာစတဲ့ကိစ္စရပ်တွေပါဝင်ပြီးတော့သူတို့ဟာမိသားစုရဲ့နာမည်ကိုဖြက်စီးခဲ့ကြသူတွေလို့စွပ်စွဲပြီးတော့ဆွေမျိုးသားချင်းယောက်ျားတဦးတယောက်ကနေတက်ဖြတ်ပစ်တာဖြစ်ပါတယ်လွန်ခဲ့တဲ့လအနည်းငယ်အတွင်းဒီပုံစံမျိုးလက်ခံနိုင်စရာမရှိတဲ့တက်ဖြတ်မှုတွေအများပြားဖြစ်ပွားခဲ့ပါတယ်လူမှုကွန်ရက်မီဒီယာပေါ်မှာလူသိများထင်ရှားပြီးတော့အမျိုးသမီးအရေးလှုပ်ရှားဆောင်ရွက်သူကွင်ဒယ်ဘလုချ်ကိုသူမရဲ့အကူကလေမျိုးညစ်တက်ဖြတ်ခဲ့တယ်လို့သူ့သဘောနဲ့သူအိမ်အောင်ပြုတဲ့တမီးဖြစ်သူကိုမိခင်ဖြစ်သူကသားရဲ့အကူညီနဲ့မီးရှို့တက်ခဲ့ပါတယ်ဆေကျော်တဲ့ရွယ်မင်းကလေးတယောက်ဟာသူမရဲ့တငယ်ချင်းခိုးရလိုက်ပြေးတာကိုအကူညီပေးခဲ့တယ်ဆိုပြီးတော့လူမျိုးစုခေါင်းဆောင်တွေရဲ့အမိန့်နဲ့ကားတစ်စီးအတွင်းမှာကျိုးတုပ်ပြီးတော့မီးတင်ရှို့တက်ဖြတ်ပစ်ခဲ့ကြပါတယ်။အခုလိုပြဋ္ဌာန်းလိုက်တဲ့ဥပဒေကဂုံအတရေဆယ်တဲဆိုပြီးတော့ပြုလုပ်နေတဲ့တက်ဖြတ်မှုတွေကိုအပြစ်ပေးအရေးယူဖို့ပုံမှန်အဖြစ်ပေးပြီးပါကစ္စတန်ကသူအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်အကာအကွယ်ပေးတဲ့အရေးပါတဲ့ခြေလှမ်းတလှမ်းဖြစ်တယ်လို့သူတို့အနေနဲ့လူမှုအတိုင်းအဝိုင်းအတွင်းမှာအပြည့်အဝပါဝင်ခွင့်ကိုလည်းရရှိစေမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ကရဘီကပြောကြားလိုက်ပါတယ်။လူမှုရေးအသည့်ကိုပုံမတိုးမြင်လာစေပြီးပြစ်မှုကျူးလွန်သူတွေကိုထိန်းချုပ်ကန့်တွဲရမှာတာဝန်ခံမှုရှိစေရကလည်းအရေးပါတဲ့ခြေလှမ်းအသစ်တစ်ခုဖြစ်ပါတယ်။ကျွန်ုပ်တို့အနေနဲ့ပါကစ္စတန်နိုင်ငံရဲ့ကြိုးပမ်းအားထုတ်မှုကိုဆက်လက်ပြီးတော့ထောက်ခံနေမှာဖြစ်ပါတယ်။ဘယ်နေရာဘယ်ဒေသမှာမဆိုအမျိုးသမီးတယောက်ဟာသူ့ရဲ့အိမ်အောင်ပဲရွေးချယ်မှုသူ့ရဲ့ဘဝကိုသူဖန်တီးတဲ့ကိစ္စကြောင့်အသက်မဆုံးရှုံးတင်ကြောင်းတင်ပြအပ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါအခုတော့သတင်းအချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီဒေါခင်မျိုးသက်ကပြောပြမှာပါရှင်
ပြီးခဲ့တဲ့လရွေးကောက်ပွဲမှာသမ္မတဖြစ်တဲ့ရွေးကောက်ခံခဲ့တဲ့ဒေါ်နယ်ထရန့်ရဲ့မဲတိတ်မကွာပဲအနိုင်ရခဲ့တဲ့ပြည်내သုံးခုမှာမဲတွေကိုပြန်ပြီးရေးတွက်တာရပ်ဆိုင်းစေဖို့အတွက် Republican Party ကနေတရားရေးရအရေးယူဆောင်ရွက်ဖို့လှုံ့ဆော်နေပြီဖြစ်ပါတယ်။ပြန်ပြီးရေးတွက်ဖို့လုပ်နေတဲ့ပြည်내တွေကတော့ Michigan, Wisconsin နဲ့ Pennsylvania ပြည်내တွေဖြစ်ပါတယ်။ Syria နိုင်ငံအလက်ပိုမြို့ကတိုက်ပွဲတွေရပ်နိုင်ဖို့တန်တမာရေးဆွေးနွေးမှုတွေလနဲ့ချီရပ်ဆိုင်းနေတာကိုကြော်လွှမ်းနိုင်မဲ့နီလန် American နဲ့ Russia တို့ရှာဖွေနေတယ်လို့နိုင်ငံသားရေးဝန်ကြီး John Kerry ကတောက်ကြမနေ့မှာပြောပါတယ်။စန်းစားချက်ကတော့ရှေ့သတင်းပတ်တဲ့ American နဲ့ Russia တန်တမာတွေနောက်ဆက်တွဲတွေ့ဆုံဆွေးနွေးရမှာစမ်းသပ်မယ်လို့ဆိုပါတယ်။ဖိလစ်ပိုင်သမ္မတ Rodrigo Duterte က American ကရွေးကောက်ခံသမ္မတ Donald Trump ကိုတောက်ချန်နေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြပါတယ်။သူတို့ရဲ့ပြောဆိုမှုကခဏတာဖြစ်ပေမဲ့တိတ်ကိုအဆင်ပြေခဲ့တယ်လို့ခေါင်းဆောင်နှစ်ဦးစလုံးကသူတို့နိုင်ငံတွေကိုလာရောက်လဲပတ်ဖို့အတွက်အပြန်အလှန်ဖိတ်ခေါ်ခဲ့ကြတာဖြစ်ပါတယ်။သမ္မတပောက်ကွန်ဟဲကိုရာဇဝတ်နဲ့ဖယ်ရှားဖို့အတွက်မဲခွဲဆုံးဖြတ်မှုကိုဒီဇင်ဘာ9ရက်နေ့ထိရွှေ့ဆိုင်းလိုက်တယ်လို့တောင်ကိုရီးယားလွှတ်တော်ကတောက်ချန်နေမှာကြေညာလိုက်ပါတယ်။ဒေါ်လာတန်ပေါင်းများစွာနဲ့ဆက်ဆက်နေတဲ့မတော်အဆသုံးမှုမှာသမ္မတပောက်ပါနေတာနဲ့ပတ်သက်တဲ့အတွက်ခိုင်မာပြတ်တက်ပြီးအဂရီလိုက်စားမှုမရှိတဲ့ခေါင်းဆောင်တဦးဖြစ်တဲ့သူမရဲ့ပုံရိပ်ကိုတိထင်ထင်ရစေတာပါတချင်းကနာစီအကျဉ်းစခန်းတစ်ခုဖြစ်ခဲ့တဲ့ဒန်းချောင်းမှာအသုံးပြုခဲ့ဘူးတဲ့ဂိတ်တကမာကြီးတစ်ခုဖြစ်နေတဲ့တကယ်ရတစ်ခုကိုနော်ဝေးနိုင်ငံမှာရဲတပ်ဖွဲ့ကတွေ့ခဲ့ပါတယ
်ဒေါက်ခင်မျိုးသက်ကသတင်းအကျဉ်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့နန်းထွေးကြီးပါအင်ဂျင်နီယာကတော့ Zenith ဖြစ်ပါရဲ့ရှင်။စနေနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပ
Thank you.
This program has come to you from the Voice of America, Washington.